Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ပါစေပေါ်တာရှင်များမြတ် VOA American အသံရဲ့2023ခုနှစ်အောက်တိုဘာ22ရက်တနင်္ဂနွေနေ့မနက်ခင်းမြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုက်တိုမီတာ24.51အပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်ပိုင်း6:00 ကနေ 9:00 ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကညီညာရေးပါခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
Israel Hamas ပဋိပက္ခအဖြေရှာရေးဆွေးနွေးတဲ့ Egypt နိုင်ငံ Cairo မြို့ကထိပ်သီးဆွေးနွေးပွဲဟာသဘောတူညီချက်တစ်စုံတရာမရရှိဘဲအဆုံးသတ်သွားပါတယ်။ Gaza ကိုလူသားချင်းစာနာမှုအကူအညီပေးရေးရင်တန်းဝင်ရောက်ခွင့်ရသွားတဲ့အပေါ်အမေရိကန်သမ္မတ Joe Biden ကကြေညာလိုက်ပါတယ်။အကျဉ်ပြတ်ခြားစားမှုနဲ့ပြစ်ဒဏ်ချခံထားရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်း Sharif ဟာပြည်ပမှာလေးနှစ်ကြာတင်းရှောင်နေခဲ့ပြီးနောက်စနေနေ့ကနေရက်ကိုပြန်ရောက်လာပါတယ
်ခုလိုနောက်ဆုံးရသတင်းတွေအပြင်မှာ Israel Palestine နှစ်ပြည်တော်မူဝါဒနဲ့အရှိလေပိုင်းပဋိပက္ခအကြောင်းအပြည့်စုံကိုလည်းနောက်ပိုင်းမှာရှုစားနားဆင်ရဖို့ရှိပါတယ်ဒါအပြင်ရာသီဥတုဖောက်ပြန်မှုနဲ့ကလေးသူငယ်အခွင့်အရေးအကြောင်းဦးဝင်းမျိုးသူနဲ့ဥတမောင်တန်းဆွေးနွေးထားချက်မြန်မာပြည်ကလူအခွင့်အရေးအခြေအနေတွေတင်ဆက်ပေးနေတဲ့ဒုအသံစီစဉ်မှာလုံထမအခွင့်အရေးဆုံးရှုံးနေတဲ့ဘော်ဒင်းတပ်ထုတွင်အကြောင်းသတင်းဆောင်မှာတခါပြည်တွင်းလေယာစီးပွားသတင်းတွေနဲ့ဥရုယာတိနဲ့နာဂတ်ကပအစီအစဉ်တွေလည်းပြပြစုံစုံတင်ဆက်ပေးသွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုမတ်ခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
။ Israel နဲ့ Hamas အကြားအကြံဖက်ပြပခါတွေရက်တန့်ရေးအဖြစ်ရှာဖို့အတွက်အီဂျစ်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ကိုင်ရိုမြို့တော်ထိပ်သီးဆွေးနွေးပွဲကတော့စနေနေ့ကသဘောတူညီချက်တစုံတရာမရရှိဘဲအဆုံးသတ်သွားခဲ့ပါတယ်။ကာဇာမှာအစ္စရေးရဲ့ဘုံကျဲတိုက်ခိုက်မှုကိုအာရဗ်နိုင်ငံခေါင်းဆောင်တွေကရှုံချကြပြီးအနောက်နိုင်ငံအများစုကတော့အရက်သားတွေကိုကာကွယ်ပေးဖို့အဓိကပြောဆိုဆွေးနွေးခဲ့ကြပါတယ်။အီတလီ၊စပိန်၊ကနေဒါနိုင်ငံတွေကဝန်ကြီးချုပ်တွေ၊ EU ဥရောပသမဂ္ဂအကြီးအကဲနဲ့ဂျာမနီ၊ပြင်သစ်၊ UK နဲ့ဂျာမနီနိုင်ငံတွေက၊ဂျပန်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေ၊နောက်အရှေ့လယ်ပိုင်းဒေသကခေါင်းဆောင်တွေတက်ရောက်ခဲ့ကြတဲ့ဒီဆွေးနွေးပွဲမှာလက်ရှိအချမ်းဖတ်ပြပခါတွေကိုပုံမမကျေပြတ်လာအောင်ဘယ်လိုဝိုင်းဝန်းအဆုံးသတ်မလဲဆိုတဲ့အဖြေညှိနှိုင်းချမှတ်နိုင်ခဲ့ခြင်းမရှိခဲ့ပါဘူးဒီဆွေးနွေးပွဲကိုအစ္စရေးနဲ့အမေရိကန်အကြီးအကဲအရာရှိတွေလည်းတက်ရောက်တာမရှိပါဘူးစစ်ပွဲအချိန်ပိုးပြီးတော့ကျေပြတ်လာမှာကိုနိုင်ငံတကာကစိုးရိမ်နေချိန်မှာဒေသရင်းလက်မလို့နိုင်ငံအနေနဲ့ဒီစစ်ပွဲတဲ့ပါဝင်မလာမိအောင်တတိထားဖို့အဲ့ဒါလို့ပါဝင်လာမယ်ဆိုရင်လက်မလို့ပြည်သူတွေပဲထိခိုက်နေတာရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကလက်မလို့ဝန်ကြီးချုပ်နာချစ်မီခါတီကိုစနေနေ့ကသတိပေးပြောဆိုပါတယ်ဒီဝင်ငွေကြောထောင်နောက်ခံပေးထားတဲ့လက်ဘနွန်လက်နက်ကိုင်အဖွဲ့ Hezbollah နဲ့ Israel စစ်တပ်အကြားဒီ Israel နဲ့ Lebanon နယ်စပ်မှာအပြန်အလှန်တိုက်ခိုက်မှုတွေကနေ့စဉ်ဆိုသလိုဖြစ်နေတာပါနှစ်ဖက်သိဆုံးမှုတွေရှိနေချိန်မှာအခုလိုသတိပေးပြောဆိုရလဲဖြစ်ပါတယ်ဂါဇာမှာအကြမ်းဖက်ပြပခါတွေပြန်လဲပြင်းထန်လာတဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကစလို့သိဆုံးသူကတော့9000ကျော်သွားပါပြီဂါဇာကိုမြေပြင်ကနေဝင်ရောက်ထိုးစစ်ဆင်တိုက်ခိုက်ဖို့ Israel ဘက်ကပြင်ဆင်နေသလိုလေကြောင်းတိုက်ခတ်မှုတွေနဲ့နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေကနေ့စဉ်ဖြစ်နေတာပါရှင်ဂါဇာဒေသအတွက်အရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပါတဲ့ကုန်တင်ရေးအစီး20ဂါဇာဒေသတွေကိုဝင်ရောက်ခွင့်ရသွားတဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်ဒီလ9ရက်နေ့ကအစ္စရေးကိုဟမတ်စ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအစ္စရေးဘက်ကလည်းလက်တုံပြန်တိုက်ခိုက်မှုတွေစခဲ့ခြင်းကစလို့လူသားပေတို့ကအချက်အသေးကြုံနေရတဲ့ဂါဇာဒေသတွေကိုအစားအသောက်နဲ့စေးဝါးတွေပါတဲ့လူသားချင်းစာနာမှုအကူအညီတွေပထမဆုံးအချိန်ပေးပို့ခွင့်ရတာဖြစ်ပါတယ်အီဂျစ်နိုင်ငံရဲ့နယ်စပ်ရာဖာဂိတ်ကနေအခုလိုအကူအညီတွေပေးပို့နိုင်အောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ခဲ့ကြတဲ့အီဂျစ်နဲ့အစ္စရေးနိုင်ငံအပြင်ကုလသမဂ္ဂကိုကျေးဇူးတင်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဌာနကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ဂါဇာဒေသအတွက်မဖြစ်မနေလိုအပ်နေတဲ့အကူအညီတွေထောက်ပံ့ပေးနိုင်ဖို့အခုလိုလမ်းပွင့်သွားတာဟာအမေရိကန်အစိုးရရဲ့ရက်တွေနဲ့ချီမနာတမ်းကြိုးပမ်းခဲ့တဲ့တန်တမာရေးစစ်ဆင်ညှိနှိုင်းမှုတွေရဲ့ရလဒ်ဖြစ်တယ်လို့သိမကြခင်ကသမ္မတဂျိုးဘိုင်ဒန်အစ္စရေးကိုကိုယ်တိုင်သွားရောက်ခဲ့တဲ့အချိန်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟူနောက်အီဂျစ်သမ္မတအဗ်ဒယ်ဖာတာအယ်စီစီတို့နဲ့တွေ့ဆုံပြီးတော့နားလည်မှုရယူနိုင်ခဲ့တာတွေကြောင့်ဖြစ်တယ်လို့နိုင်ငံရေးဌာနကညင်ညာချက်မှာဖော်ပြပါရရှင်။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့တောင်းဆိုပြီးပါလက်စတိုင်းသားတွေနဲ့အတူရပ်တည်ကြောင်းပြသတဲ့လူမှုစုဝေးဆန္ဒပြပွဲတွေကမ္ဘာနိုင်ငံအတော်များများမှာဒီရက်ပိုင်းဆက်တိုက်ပေါ်ပေါက်နေပါတယ်။လန်ဒန်မြို့ကအထင်ကရမာဘယ်အတ်မိုးဦးကြီးရှေ့မှာဒီစနေနေ့တုန်းကလူတသိန်းကျော်စုဝေးပြီးတော့အစိုးရရုံးတွေစိုက်ရာ White Hall အရက်ကိုချီတက်ခဲ့ကြပြီးပါလက်စတိုင်းသားတွေကိုထောက်ခံဆန္ဒပြကြပါရယ်။ ။ဩစတြေးလျနိုင်ငံဆစ်ဒနီမြို့လယ်မှာလည်းစနေနေ့ကလူတွေထောင်ထဲကြီးချီတက်ခဲ့ကြပြီးအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရှုံချတဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြကြပါရစေ။အလားတူအီတလီနိုင်ငံရောမမြို့၊စပိန်နိုင်ငံမက်ဒရစ်မြို့၊ထူရကီနိုင်ငံအစ္စတန်ဘူ၊ဂျာမနီနိုင်ငံဒက်ဆဒေါ့ဖ်စတဲ့ဒီဥရောပကမြို့ကြီးတွေအပြင်အာဖရိက၊အာရှနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေမှာလည်းပါလက်စတိုင်းကိုထောက်ခံတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အစ္စရေးနိုင်ငံတယ်လ်အဗီမြို့ပါလေစနေနေ့ညနေပိုင်းတုန်းကကာကွယ်ရေးဝန်ကြီးဌာနရှေ့မှာတယ်လ်အဗီမြို့ကန်ရာနဲ့ချီစူဝေးဆန္ဒပြကြပါတယ်။နှစ်ဖက်အပြစ်ခတ်ရက်စဲပုံနဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကဂါဇာကိုပြန်ပေးဆွဲခေါ်ဆောင်ခံခဲ့ရသူတွေကိုပြန်လွတ်ပေးဖို့ပျောက်ဆုံးနေသူတွေရဲ့ဓာတ်ပုံတွေကိုကင်ဆောင်ပြီးတောင်းဆိုဆန္ဒပြခဲ့ကြတာပါရှင်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ရဲ့တင်းငွေတွေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အကျင့်ပြတ်ချစားမှုနဲ့ပြစ်ဒဏ်ချမှတ်ခံထားရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရစ်ဖာပြည်ပမှာ၄နှစ်ကြာတင်းရှောင်နေခဲ့ပြီးတဲ့နောက်ဒီ၂၁ရက်စနေနေ့တုန်းကပါကစ္စတန်ကိုပြန်လည်ရောက်ရှိလာပါတယ်။တိုင်းပြည်မှာအထွေထွေရွေးကောက်ပွဲကျင်းပဖို့လပိုင်းအလိုမှာအခုလိုပြန်လာတာပါ။အသက်83နှစ်ရှိပြီဖြစ်တဲ့ရှရစ်ဖာအရက်ဆော်ဝါများပြည်တော်စု UAE နိုင်ငံဒူဘိုင်းကနေတဆင့်ဆင်းလုံးကားလေရင်နဲ့အစ္စလာမဘတ်မြို့တော်လေးစိတ်ကိုရောက်လာတာဖြစ်ပါတယ်။အဲ့နောက်သူ့မွေးရဲ့စာတီလာဟိုးမြို့ကိုဆက်သွားပြီးသူ့ပြန်လာကိုကြိုဆိုတဲ့အနေနဲ့သူ့ရဲ့ပါကစ္စတန်မွတ်စလင်လိဂ်နာဝက်စ်ပါတီကဦးဆောင်ကျင်းပတဲ့လူလူဆွေးနွေးပွဲမှာမိန့်ခွန်းပြောပါတယ်။သူ့ဘော်ချမှတ်ထားတဲ့အကျင့်ပြတ်ချစားမှုပြစ်ဒဏ်တွေနဲ့ပတ်သက်လို့တော့ယူကန်လွာကိုသူ့ရှင်းနေကတဆင့်လက်မှတ်ထိုးတင်ထားတာပါ။အကျင့်ပြတ်ချစားမှုနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ရှရစ်ကိုကျမ်းမာရေးအရာဆေးဝါးကုသမှုခံယူဖို့အတွက်ပါကစ္စတန်တရားရုံးက2019ခုနှစ်မှာလန်ဒန်ကိုသွားရောက်ခွင့်ပြုခဲ့ပြီးတော့သတင်းလေးပဲအတွင်းတိုင်းပြည်ကိုပြန်လာပြီးပြစ်ဒဏ်ကြားခံဖို့အမိန့်ချထားတာပါ။ဒါပေမဲ့ဒါကိုဆန့်ကျင်ပြီးဝရမ်ပြည်အဖြစ်နဲ့၄နှစ်ကြာပြည်ပမှာနေခဲ့တာပါ။သူ့ပေါ်ဆွဲချက်တွေကိုသူမကျူးလွန်ခဲ့ဘူးလို့ဝန်ကြီးချုပ်ဟောင်းရှရစ်ကညှင်းဆိုထားပါတယ်။တိုင်းပြည်ကိုပြန်လာတဲ့အချိန်မှာသူ့ကိုချက်ချင်းမဖမ်းဖို့အကာအကွယ်ပေးတဲ့အာမခံကိုတော့ဖက်ဒရယ်တရားရုံးတစ်ခုကပြီးခဲ့တဲ့ကြာတာရင်းတွေကချမှတ်ခဲ့ပြီးတဲ့နောက်မှာအခုလိုပြန်ရောက်လာတာလည်းဖြစ်ပါတယ်။လာမယ့်အင်္ဂါနေ့တရားရုံးကိုလာရောက်ရမယ့်အချိန်အထိအာမခံနဲ့သူ့ကိုလွှတ်ပေးထားတာပါ။ရှရစ်အခုလိုတိုင်းပြည်ပြန်ရောက်လာတာဟာသူ့ပါတီနဲ့စစ်တပ်အကြားစစ်ဆင်ညှိနှိုင်းမှုတွေကြောင့်လို့အများကအကြေကြေပြန်ပြန်လက်ခံထားကြပါရဲ့ရှင်။အာဖဂန်နစ္စတန်နိုင်ငံအနောက်ဖက်Harat ပြည်နယ်မှာဒီလ9ရက်နေ့ကနေ15ရက်နေ့အတွင်းလှုပ်ခဲ့တဲ့အင်အားပြင်းငလျင်တွေကြောင့်ဘေးဒုက္ခရောက်နေကြရတဲ့လူသိန်းနဲ့ချီအတွက်လူသားချင်းစာနာမှုနဲ့အခြေခံကျန်းမာရေးအကူအညီတွေအကြီးကျယ်လိုအပ်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပြောဆိုပါတယ်။ဒီလနဲ့စတိုက်လှုပ်ခဲ့တဲ့ငလျင်ကြောင့်အာဖဂန်ခြေရွာတွေအများပြားပျက်စီးပြီးလူတွေတောင်းနဲ့ချီအိုးအိမ်မဲ့ခဲ့ရတယ်လို့မိသားစုတွေအများပြားအတွက်အရေးပေါ်ကျန်းမာရေးနဲ့စာနာမှုအကူအညီတွေလိုအပ်နေတာကိုသူကိုယ်တိုင်တွေ့မြင်ခဲ့ရတဲ့အကြောင်းWHO ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအရေးပေါ်ကျန်းမာရေးအဖွဲ့ခေါင်းဆောင်အဲလာအဘူဆေကပြောပါတယ်လူ 3,400 ကျော်အတွက်အရေးပေါ်ကျန်းမာရေးအထောက်ပံ့တွေလိုအပ်နေပြီးနောက်ဆက်တွဲဒီကျန်းမာရေးပြဿနာတွေဆူဆူဝါကြုံနေရတယ်လို့လည်း WHO အရာရှိအဘူဆေကကမ္ဘူးမြို့မှာတောက်ချာနေတုန်းကသတိပေးပြောကြားသွားခဲ့တာပါသဘောဝဘေးဒဏ်ကိုအဆိုးဆုံးခံရသူတွေဟာအမျိုးသမီးတွေကလေးငယ်တွေနဲ့အသက်ကြီးသူတွေဖြစ်ပြီးသေဆုံးဒဏ်ရာရသူတွေရဲ့90%ခန့်ရှိတယ်လို့ပြောပါတယ်အာဖဂန်မှာငလျင်တံကိုတိုက်ရိုက်ခံခဲ့ရသူပေါင်းက6,600ကျော်ရှိပြီးတော့တိတ်ဆုံးသူက1,500ဝန်းကျင်နဲ့ဒဏ်ရာရသူ2,000လောက်ရှိတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ကထုတ်ပြန်ထားပါတယ်ရှင်။အိန္ဒိယနိုင်ငံရဲ့ဂါဂါညံလို့နာမည်ပေးထားတဲ့2025ခုနှစ်မှာအာကာသတဲ့လူစေလွတ်မဲ့အစီအစဉ်အတ္တိကစံတမှုတစ်ခုစနေနေ့ကပထမဆုံးအချိန်အအောင်မြင်မြင်စံတနိုင်ခဲ့ပါတယ်။ရာသီဥတုအခြေအနေကြောင့်လွတ်တင်မှုကိုပထမ45မိနစ်ကြာရွှေ့ဆိုင်းခဲ့ရပြီးအင်ဂျင်ပြဿနာကြောင့်တနအီကျော်ကြာထပ်မံနှောင့်နှေးခဲ့အပြီးတက်နိုင်ခဲ့တဲ့အကြောင်းအိန္ဒိယအာကာသသုတေသနအဖွဲ့ ISRO ကပြောပါရယ်စမ်းသပ်တဲ့အထဲမှာအာကာသဒုံးရင်လွတ်တင်မှုတစုံတရာချို့ယွင်းလို့ရပ်တန့်မှုဖြစ်လာခဲ့ရင်အာကာသရင်မှုတွေကိုလွတ်တင်ရင်ကနေအရေးပေါ်ဆွဲထုတ်နိုင်ဖို့လွတ်မြောက်မှုစနစ်ကိုစမ်းသပ်ခဲ့တာလို့ပြောပါရယ်ဒီအစိပ်ပိုင်းကိုအာကာသတဲကိုဒီစက်သက်လွတ်တင်ပြီးတော့ကဘာမြေပေါ်ကိုပြန်လဲဆင့်သက်နိုင်ခဲ့ကဘင်္ဂလားပင်လယ်အော်ထဲမှာပြန်ဆယ်ယူနိုင်ခဲ့တယ်လို့ OSRO က ISRO ကပြောပါတယ်ဒီစစ်စင်ကနေလာမယ့်နှစ်ထဲမှာအာကာသတဲကိုဆက်ရုပ်တရုပ်ဆင်လွတ်တာအပါအဝင်တခြားလူမပါသေးတဲ့အာကာသ ဒီဆက်သက်မှုတွေကိုလမ်းပွင့်သွားစီတာလို့လည်းပြောပါရယ်ဂါဂါယန်အာကာသအစီအစဉ်ထဲမှာမိုင်နီယာ90အကွာကဒီပတ်လန်းချောင်းထဲမှာ3ရက်ကြာလှည့်ပတ်နိုင်မဲ့အာကာသယင်မှု3ဦးလိုက်ပါနိုင်တဲ့အာကာသယင်ကိုတီထွင်ဖို့လည်းပါဝင်ပါရယ်ကာကာရန်သာအောင်မြင်ခဲ့မယ်ဆိုရင်တော့အာကာသထဲမှာရေရှည်လူသားတွေနေနိုင်မဲ့နီလန်းတွေကိုရှာဖွေသွားမှာပါ။အိန္ဒိယဟာ2040ခုနှစ်မှာလမ်းပေါ်ကိုအာကာသယင်မှုတူဆင့်သက်နိုင်ဖို့လဲစစ်ဆင်နေတာဖြစ်ပါရဲ့ရှင
်။တနင်္ဂနွေမနေ့ခင်ထိတ်တန့်ရောက်တဲ့တဲ့တွေကိုမက်ခင်ဖြူထွေးကကြီးညာပေးခဲ့တာဖြစ်ပါရဲ့ဗျာ။VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲဖမ်းယူနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေ၊စောင်းမားတွေ၊တွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝေရောက်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။အခုကစလို့တော့သတင်းစောင်းမားဆွေးနွေးခန်းနဲ့အပတ်စဉ်အစီအစဉ်တွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့ရာသီဥတုဖောက်ပြန်မှုနဲ့ကလေးသူငယ်အခွင့်အရေးအကြောင်းဆွေးနွေးထားချက်မတင်ဆက်မီမှာဘော်တွင်းတပ်ထုတွင်းကရပိုင်ခွင့်တွေဆုံးရှုံးနေရတဲ့လောက်သမားတွေအကြောင်းနဲ့စတင်တက်ဆက်ပြစေ2021ခုနှစ်စတက်အနာသိမ့်ပြီးနောက်ပိုင်းရှမ်းပြည်နယ်တွေကဘော်တွင်းတပ်ထုတွင်းမှာလောက်သမားတွေရပိုင်ခွင့်နဲ့အခွင့်အရေးတန်းတူမရကြတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်ခင်ဗျာ
ဒီကုမ္ပဏီဝင်လိုက်တဲ့အချိန်မှာလူဖြစ်လဲဆိုသူ့ဘုံကြီးတာမ
ဆက်ပြီးတော့ promotion မရှိတော့တသိန်း900နဲ့ဒီတိုင်းဆက်သွားနေခဲ့တာအခုဆိုရင်ဆယ်နှစ်ကျော်ကြာသွားပြီပေါ့နော
်ဒါရေရှည်မှာတော့ခုနကဆရာမင်းတို့ပဲရေရှည်မှာ
အိုက်ဆက်ရုံမှာလောလောနေတဲ့ဝန်ထမ်းတွေတက်ကတော့ရေရှည်တွက်ဆိုမကောင်းဘူ
းဗျရှမ်းပြည်နယ်မြောက်ပိုင်းဘော်ရင်တပ်ထုတွင်ကိုနှစ်များစွာအတွင်းလက်ပြောင်းလက်လွဲတွေလုပ်ပြီးတော့လုပ်ကင်လာခဲ့ကြပါတယ်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဒီလုပ်ငန်းကိုဖက်ဆက်လုပ်ကင်လာတဲ့အခါလူသမားတွေကြားမှာတင်းမာမှုတွေနဲ့မကျေနပ်မှုတွေရှိလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတောင်အမှရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီ season ကို Foundation Heron တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေက My Actor ကရေးသားတင်ဆက်ထားပါရစေ။လုံးကြုံရေးအခြေအနေတွေကြောင့်နံမရီကိုပြောင်းလဲသုံးဖြူထားသလိုအသံအစားထိုးဖတ်ထားပါတယ်ရှင
်ဒီအိုအော်တန်ကိုရှမ်းမြောက်နမ်တူတောင်တန်းတွေကြားမှာကြားလာရတာရာစုနှစ်ကျော်ကြာလာပါပြီဒီအတန်ကဘော်ရင်းတတုမိုင်းလုပ်သားတွေအလုပ်သွားချိန်အလုပ်ဆင်းချိန်နာချိန်တွေကိုအချက်ပေးနေတာဖြစ်ပါတယ်1890ခုနှစ်မှာစတင်ခဲ့တဲ့ဒီတပ်တုအတွင်းဟာဒုတိယကမ္ဘာစစ်မတိုင်ခင်အချိန်တုန်းကကမ္ဘာမှာအကြီးမားဆုံးခဲတပ်တုထွက်တဲ့အရင်မြစ်တစ်ခုဖြစ်ခဲ့တာပါအခုထိလည်းခဲတပ်တုထွက်များတဲ့အရင်မြစ်တစ်ခုဖြစ်နေဆဲဖြစ်တယ်လို့ငွေနဲ့တွက်လဲထွက်ပါတယ်ဗြိတိရှ်တွေဆောက်ခဲ့တဲ့အဆောက်အဦတွေကလည်းရာသီဥတုတိုက်စားမှုနဲ့ရွေရွင်းတာတွေရှိပေမဲ့ယနေ့အချိန်ထိတည်ရှိနေဆဲပါအချိန်ကတတုတူးဖော်ရေးလုပ်သားတွေပျော်မွေ့ရာဒီတတုတွင်းဟာအချိန်တရွေ့ရွေ့ပြောင်းလဲလာတာနဲ့အတူအလုပ်သမားအခွင့်အရေးတွေခန်းစားခွင့်တွေပြောင်းလဲလာခဲ့ပါတယ်ဒီတတုတွင်းမှာကိုမောင်ခင်အလုပ်လုပ်တာအနှစ်30ကျော်ကြာပါပြီသူအလုပ်ဆောင်ဝင်ခါဆအချိန်တုန်းကတော့အစိုးရကဒီလုပ်ငန်းကိုလုပ်ကင်နေတာပါတလ625ကျက်နဲ့သူစလုပ်ခဲ့တာဖြစ်ပါတယ်
ဒီလိုမှခံစားမိတာကတော့အစိုးရဝန်ထမ်းဘုရားအစိုးရဝန်ထမ်းဘုရ
ားဂျင်တဲခံစားမိတာကအစိုးရဝန်ထမ်းဘုရားမှာ600ရတဲ့အခါကလုပ်ငန်းခွင်မှာပြောတယ်ပြည်မန်းစင်းရဲ့ပေမဲ့အဲ့ဒီအချိန်ကကြမရရအစဉ်ပြေတယ
်2010မှာတော့ကိုမောင်ခင်လဆာကတလ3,900ကျပ်ပါအဲ့ဒီအချိန်တုန်းကတတူတွင်းလုပ်ငန်းကိုပုပ်ကလစ်ကကုမ္ပဏီတစ်ခုဖြစ်တဲ့ဝင်းမြင့်မူကုမ္ပဏီကလဲလွဲယူလိုက်ပြီးတဲ့ကာလပါဝင်းမြင့်မူဆိုတာကမြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိပြီးရဆွေမှုတွေကျူးလွန်မှုရှိနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်ရဲ့ပိတ်ဆို့ခံထားရတဲ့အကြီးတန်းဝန်ထမ်းတွေပါတဲ့ခရိုနီကုမ္ပဏီအေရှားဝက်ကနေဖြစ်လာတာပါအဲ့ဒီအချိန်တုန်းကဘော်ရင်းအလုပ်သမားအများကြီးအလုပ်ဆုံးရှုံးခဲ့ရပေမဲ့ကိုမောင်ခင်ကအရင်လဆာနဲ့ပဲအလုပ်ဆက်လုပ်ခွင့်ရခဲ့ပါတယ်ဒါပေမဲ့73နှစ်ကြာပြီးတဲ့နောက်အခုကာလလိုငွေကြေးဖောင်းပေါမှုတွေနေထိုင်စားသောက်စရိတ်တွေမြင့်မားလာတာတော့သူ့လဆာကအရင်တိုင်းပါပဲ
ဒီကုမ္ပဏီဝင်လိုက်တဲ့အချိန်မှာဘာလို့ဖြစ်လဲဆိုတော့ဟို
promotion ကလာရမ
ရှိဆက်ပြီးတော့ promotion မရှိတော့တသိန်း900နဲ့ဒီတိုင်းဆက်သွားနေခဲ့တာအခုဆိုရင်ဆယ်နှစ်ကျော်ကြာသွားပြီပေါ့နော်အချိန်ပိုကလက်ရှိနေထမှာမကြသေးခင်ကတရက်ကိုအချိန်ပိုတနားပြေးပါတယ်တနားအချိန်ပိုရတဲ့အတွက် 2,000 လောက်ရပါတယ
်ဒါပေမဲ့ဒီနေရာမှာတစ်ခုရှိတာကဝန်ထမ်းအစ်စ်ကိုအောင်စောထက်တော့သူကတာပါသေးတယ်ကိုအောင်စောကဝင်းမြင့်မူကိုမနစ်ကအလုပ်ဆောက်ဝင်ခဲ့တာဖြစ်ပြီးတပတ်မှာ6ရက်အလုပ်လုပ်ရပါတယ်
တထုတွင်ဥပဒေမှာပါတာကတထုတွင်လौတမတယောက်ကတပတ်ကို나
이တထုတွင်ဥပဒေမှာပါတာကတော့တထုတွင်လौတမတယောက်ဟာတပတ်ကို나이40တက်ပိုလုံးမစင်းရဘူးဆိုတဲ့သတ်မှတ်ချက်တွေရှိတယ်ဗျဒါပေမဲ့ခုဝင်လာတဲ့လौတမတစ်တွေကိုကုမ္ပဏီကစာချုပ်ချုပ်တာကတော့တပတ်ကို48 나이တောင်လုံးစင်းခိုင်းတယ်ရဲနဲ့ပြောရင်တပတ်ကို6ရက်အလုပ်လုပ်ရမယ်တရက်ပဲ나ရတယ်ပေါ့တလကိုမှ4ရက်ပဲ나ရတယ်လौတမဟောင်းနေနဲ့ကွာသွားတာပေါ့
အလုပ်သမားတွေပဲမကြည်လည်တာနောက်တစ်ခုကဘော်ရင်းမှာကျန်းမာရေးဆောင်ရှမှုပေးမဲ့နေရာမရှိတာကဝီမင်းမိုကလက်လွဲယူပြီးတိတ်မကြသေးခင်2012ခုနှစ်တုန်းကဒီလိုကျန်းမာရေးဆောင်ရှမှုမပေးတာအပေါ်ဝင်မကြည်လည်တာတွေနဲ့ပတ်သက်ပြီးအလုပ်သမားတွေဘက်ကဆန္ဒထုတ်ဖော်တာတွေရှိခဲ့ပါသေးတယ်။ site ထဲမှာဆရာဝန်တယောက်လာထားပေမဲ့တိတ်ကြကြမခံပါဘူး။အခုတော့တာမန်နှာစေးချောင်းဆိုးလောက်ပဲကူပေးနိုင်တဲ့စေပေးခန်းလေးတစ်ခုပဲရှိပါတော့တယ်ဒီလိုဆိုတော့အလုပ်သမားတွေကပုံမကောင်းမွန်တဲ့စေဝါကူတာမှုခံချင်ရင်တခြားနေရာကိုခရီးသွားပြီးငွေပေးကူတာရတာပါတတူတွင်းကငွေရှာနိုင်တဲ့အလုပ်ဖြစ်လို့အလုပ်သမားတွေကိုလမ်းစာလုပ်ငန်းခွင်နဲ့အထောက်ပံ့အကောင့်တွေပေးဖို့ကုမ္ပဏီဘက်ကတတ်နိုင်တယ်ဆိုတာညင်းစရာတော့မလိုပါဘူး2018ခုနှစ်တုန်းကဘော်ဒွင်းရဲ့50တိရခိုင်နှုန်းကိုဩစတြေးလျကုမ္ပဏီဖြစ်တဲ့မြန်မာမက်ထယ်ကပိုင်ပါတယ်။မြန်မာနိုင်ငံပွေးလင်းမြင်သာမှုနဲ့တာဝန်ယူတာဝန်ခံမှုဆိုင်ရာမဟာမိတ်အဖွဲ့ရဲ့2021ခုနှစ်ဖေဖော်ဝါရီလတုန်းကထုတ်ပြန်တဲ့အစီရင်ခံစာအရ2034ခုနှစ်မှာဒီလောကကနေဝင်ငွေဩစတြေးလျဒေါ်လာ1.9 ဘီလီယံအထိရဖို့မြန်မာထားတယ်လို့ဆိုပါတယ်။ဒါကြောင့်တတူထုတ်လုပ်မှုရှယ်ယာနဲ့တတူထုတ်ယူခွင့်အတွက်အစိုးရကိုတွင်းငွေဩစတြေးလျဒေါ်လာ145အတန်းဝန်းကျင်ရှိနိုင်တယ်လို့ဒီအစီရင်ခံစာမှာမိမောင်းထုတ်ပြပါတယ်စတက်ကဝင်ငွေရနေတယ်ဆိုတဲ့သဘောပါဒါပေမဲ့အလုပ်သမားတွေကတော့နုံနစ်နေဆဲပါမြန်မာမက်ထယ်ကစစ်အာဏာသိမ်းပြီးနောက်ပိုင်းသူ့ရှယ်ယာတွေကိုရောင်းထုတ်လိုက်ပြီးမဲ့ဝင်းမြင့်မုံနဲ့တခြားကုမ္ပဏီတွေကနေဆက်သူဆက်လက်လုပ်ကင်တာကရှိလာပြန်ပါတယ်ဒီတော့လက်တလုံးချာလောက်တာတွေပါလာပါတော့တယ်လုပ်ငန်းလွှဲပြောင်းတုန်းကအစီရင်ခံစာမှာဝင်းမြင့်မုံနဲ့အတူလောက်ကင်တာက EAB Global Mining တခုပဲဖော်ပြထားပါတယ်ကုမ္ပဏီနာမည်တွေကအလုပ်သမားတွေမသိပါဘူးတို့အတန်ကဝင်းမြင့်မုံကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးဒါပေမဲ့တတူတူးဖော်နေတာတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိဘူးဆိုတာတော့သေချာပါပဲတခြားကုမ္ပဏီတွေကိုဂျပောက်ပေးဝင်လှုပ်ထားတာကြောင့်လဲကုမ္ပဏီတွေကသူတို့ဝန်ထမ်းနဲ့သူတို့လာကြပြီးလက်စာခန်းစားခွင့်တွေပိုပေးနေကြတော့လုပ်ငန်းခွင်တွေတင်းမာမှုတွေဖြစ်လာခဲ့ပါတယ်အကြီးတန်းရာထူးတွေထက်တောင်သူတို့ကလက်စာခန်းစားခွင့်ပိုရကြသေးတယ်လို့ကိုအောင်စောကပြောပါတယ
်အကုန်လုံးကတော့မကျေနပ်ကြဘူးမကျေနပ်ကြဘူးဆိုတာအဲ့လိုမျိုးပေါ့နော်ခွဲခြားမှုတွေအများကြီးရှိနေလို့
အကုန်လုံးကမကျေနပ်ဘူးခွဲခြားမှုဖိနှိပ်မှုတွေရှိနေလို့ပိုပြီးမကျေနပ်စရာတွေဖြစ်လာတယ်။ဘော်ဒင်းမှာရှိတဲ့ဝန်ထမ်းတွေဆိုရင်တက်တန်း20အထက်မှာလုပ်ငန်းတွေ့ကြုံကစားပြေဆောင်ကြတာများတယ်။ဒါပေမဲ့ကုမ္ပဏီတထေးတွေကသူတို့ခေါ်လာတဲ့ဒူတွေကိုပဲကြီးကြပ်ခေါင်းဆောင်ပိုင်းမှာထားတယ်။အဲ့လူတွေကတကယ်ဆိုလောက်တဲ့9နှစ်မပြည့်လူတွေဖြစ်ပေမဲ့ခေါင်းဆောင်တွေဖြစ်သွားကြတယ်။ပြီးတော့အတွေ့အကြုံရှိတဲ့လူတွေပေါ်မှာပိုကျလာတယ်။ကိုယ့်လောက်မတိပဲနဲ့ကိုယ့်ပေါ်မှာဆရာလို့မလုံနိုင်ထွက်သွားဆိုပြီးတော့ဝန်ထမ်းတွေကကြောက်လို့ပြန်မပြောရကြဘူး။ခွဲခြားတာကတော်တော်ကိုများတယ်ဗျာကို့တမီးရေလောက်ရှိတဲ့သူကကို့ကိုပြန်ခိုင်းနေတဲ့ပုံစံမျိုးဖြစ်နေတယ
်ဒေတာတွင်အလုပ်သမားအရေးဆောင်ရွက်နေသူတွေနဲ့ဤဆက်သူတူကိုတန်ကစကားပြောကြည့်ထားပါတယ်သူပြောပြချက်အရမကြသေးမီကဝင်းမြင့်မူကုမ္ပဏီကဝန်ထမ်းတွေအတွက်စွမ်းဆောင်ရည်စုကြီးပေါ်ဖော်မန့်ကြီးအပါအဝင်ကောင်းမွန်တဲ့ပြောင်းလဲမှုတွေရှိတယ်လို့ဆိုပါတယ်ဒါပေမဲ့လွန်ခဲ့တဲ့18လအတွင်းမှာတတူတွင်အလုပ်သမားတွေရဲ့လစာနှုန်းထားတွေနဲ့အကျိုးခံစားခွင့်ဆိုင်ရာမတူညီတဲ့အဓိကပြဿနာနဲ့ပတ်သက်ပြီးတိုးတက်မှုမရှိတာကိုတော့သူဝန်ခံပါတယ်
တော်တော်လေးအခက်ကြီးရတော့တခြားကုမ္ပဏီနဲ့ကျွန်တော်တို့ကုမ္ပဏီနဲ့နှစ်ကုမ္ပဏီကုမ္ပဏီနဲ့
လက်တော့ခက်ခဲကတခြားကုမ္ပဏီရဲ့မူရင်းနဲ့ဘလို့ကွာချပြီးလုပ်နေတာကိုမသိတော့လုံသမားတွေရဲ့လောက်ခလာစာတွေကွာဟမှုရှိတယ်။ကျန်တာကအဆင်ပြေတယ်။အဲ့ဒါနဲ့ပတ်သက်ပြီးညီနိုင်ဆွေးနွေးနေတာ2023လပိုင်းကလေးကပါ။ကုမ္ပဏီကတာဝန်ရှိတဲ့မန်နေဂျာနဲ့စကားပြောတယ်။သူတို့လည်းအထက်ပိုင်းကလူကြီးတွေနဲ့စကားပြောနေတော့အပြေကမပေါ်သေးဘူ
း။ဒီကိစ္စတွေကစီမံခန့်ခွဲရေးပိုင်းမှာရှိနေတဲ့လူကြီးတွေအတွက်ကတော့ဦးစားပေးဖြစ်မနေဘူးဆိုတာထင်ရှားပါတယ်။ဒါပေမဲ့အလုပ်သမားတွေအတွက်လောက်ခလာစာနေပါတာတွေရတဲ့နဲ့အခွင့်အရေးတွေမရရှိတဲ့အပြင်ရှင်းတမ်းဖို့တွေ့တောင်ရုန်းကန်နေရပါတယ်။ဥပမာကိုမောင်ခင်လိုမျိုးပေါ့သူစနီးဖြစ်သူဈေးကူဖို့အတွက်ချေယူခဲ့ရပါတယ
်။လွန်ခဲ့တဲ့ဒီကတော့က7ဘန်းနောက်ကစပြီးတော့အင
်းလွန်ခဲ့တဲ့7လပိုင်းကအမျိုးသမီးကကြမ်းမရည်မကောင်းတော့လက်ရှိလာစာနဲ့မလောက်ငါဘူး။ဒီလိုပဲချိန်ကားပြီးစူးစားရတယ်အဆင်ပြေတာတော့မဟုတ်ဘူးဆဆတောက်တောက်ပဲ
ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပြည့်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်ထုတ်လင်းမဲ့ဒို့တန်ပေါ့ဒ်ကတ်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
Frontier မြန်မာကဒို့တန်ဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာ VOA မြန်မာပိုင်းရဲ့တင်းနှုန်းနေမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လင်းပေးနေပါတယ်အခုတော့ဥတမောင်တန်းရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအလှည့်ကြပါဗျာဒီတစ်ပတ်အစီအစဉ်မှာတော့ကလေးသူငယ်အခွင့်အရေးနိုင်ငံတကာပြည်ညင်းတွေမှာလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေကိုစဉ်းစားတဲ့အခါဘာတွေထက်သန်းစဉ်းစားဖို့လိုပါသလဲသဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်ပညာရှင်ဦးဝင်းမျိုးသူနဲ့ဥတမောင်တန်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
ရာသီဥတုအပြောင်းအလဲကိုကိုက်တွယ်ဖြစ်ရှင်ရည်တနည်းပြောရင်ဘဝပတ်ဝန်းကျင်ကိုထိမ့်သိမ်းစောင့်ရှောက်ရေးဟာအစိုးရတွေအတွက်မဖြစ်မနေတာဝန်ဖြစ်လာပြီးအဒီတာဝန်ပြောက်ကွက်ခဲ့ရင်ဥပဒေကြောင်းအရပြည်သူတွေကအစိုးရတွေကိုတရားစွဲဆိုနိုင်တဲ့အခြေအနေကရုပ်လုံးပေါ်ပေါ်လာတာကိုအဆောတက်ကလို့အတုသေးသည့်ဖြစ်ဆောင်ရည်နေသူဦးဝင်းမျိုးသူကပြီးခဲ့တဲ့ပတ်မှာဆွေးနွေးတင်ပြခဲ့ပါတယ်ဒီလိုဆွေးနွေးခဲ့ရမှာကလေးသင်ငယ်ဆိုင်ရာအခွင့်အရေးနိုင်ငံတကာသဘောတူညီချက်ကလည်းရေးကြည့်တဲ့အကြောင်းမို့ကလေးတငယ်ခွင့်ရင်းတဲ့ဘောပေါ်ဝင်ထင်းတဲ့အကြောင်းဒီပတ်မှာမှကျွန်တော်သီးသန့်စူးစီးတင်ပြလိုက်ပါတယ်။ဦးဝင်းမျိုးသူကအခုလိုပြောပါတယ
်။ August လပေါ့22ရက်နေ့မှာကျွန်တော်တို့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ပေါ့နော်လူခွင့်ရေးနဲ့တော့ဒီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆက်ဆက်နေတယ်ဆိုတော့အဆက်ဆက်ကိုပိုထင်ရှားအောင်ဖြစ်စေတဲ့အကြောင်းရင်းကကျွန်တော်တို့ဒီကလေးသူငယ်မြန်မာအခွင့်အရေးဆိုင်ရာပေါ့နော်ဒါဒီ convention ကနေပြီးတော့ဒါကိုတရားဝင်အတိအမှတ်ပြုလက်ခံလိုက်တာပေါ့အဲ့တော့ CRC ဆိုတာရှိပါတယ် CRC ဆိုတာ Convention on Right of Children ဆိုတော့ကလေးသူငယ်တွေရဲ့အခွင့်အရေးပေါ့နော်ဒါက1989ခုနှစ်တည်းကကျွန်တော်စပြီးတော့ develop 1990မှာစပြီးတော့အသက်ဝင်လာတဲ့နိုင်ငံတကာသဘောတူညီချက်စာချုပ်ကြီးပေါ့ဒီမှာနိုင်ငံတွေအကုန်လုံးကလက်မှတ်အရေးထိုးထားတယ်ပေါ့196နိုင်ငံလောက်အရေးထိုးတယ်မရေးထိုးတဲ့နိုင်ငံဆိုလို့အမေရိကန်တနိုင်ငံပဲရှိတယ်ဘောကဘာပါမှာအမေရိကန်တခုပဲမရေးဘူးပေါ့နော်အဲဒီမှာသူရဲ့ဒီ article တွေရှိတာပေါ့ဥပဒေပုံမှတ်တွေရှိတယ်ဒီခွင့်ကလေးသူငယ်ခွင့်ရေးဆိုင်ရာအနည်းဆုံးကတော့ဒီကလေးသူငယ်တွေဟာအဆောင်ပြောတယ်တန်ရှင်းနေချမ်းမာတယ်နော်စင်စမပြဖွံ့ဖြိုးတက်နိုင်တယ်ပတ်ဝန်းကျင်ကိုခံစားပိုင်ခွင့်ရယူပိုင်ခွင့်ရှိရမယ်ဆိုတာသူကNorth CRC ထဲမှာကိုဒါအလေးပေးပြီးတော့ဖော်ပြထားတဲ့အချက်ဖြစ်တယ်။အဲ့တော့အဲ့ဒီဘက်ကကြည့်ရင်တော့တကဘာလုံးဆိုတော့အာရှပါဝင်မြန်မာနိုင်ငံကလည်းဒါဖွဲ့ဝင်နိုင်ငံပဲလေ။လက်မှတ်ရေးထိုးထားတဲ့ဖွဲ့ဝင်နိုင်ငံပဲ။ဆိုတော့ဒါကတော့လွှမ်းခြုံမှုတော့ရှိတယ်။သို့တော့ဒီကဘာလုံးဆိုင်ရာသဘောတူညီချက်တွေကိုနိုင်ငံလိုက်အကောင့်ထဲပို့တဲ့အခါမှာတော့နိုင်ငံလုံးဆိုင်ရာတော့ဥပဒေတွေပြန်ပြီးတော့ပြဋ္ဌာန်းပေးဖို့လိုတာပေါ့။နိုင်ငံတကာသဘောတူညီချက်ကတော့ volunteer သို့တော့အဲ့ဒါကိုလေးနဲ့ထားပြီးနိုင်ငံလိုက်ပြန်ပြီးတော့ဥပဒေထိုးလိုက်ခဲ့ကြတော့စီးနောင်မှုဖြစ်သွားတယ
်။အဲဒီကုလသမဂ္ဂကလေးသင်ငယ်ခွင့်ရေးကော်မတီရဲ့ဥက္ကဋ္ဌမီကီကိုအိုတာဒီကလည်းအင်တာနက်စာမျက်နှာမှာအခုလိုပြောထားပါတယ်။တဘာဝပေါဝင်ခြင်းနဲ့ရာသီဥတုအကျတဲကိုကင်တွယ်ဖို့ချစ်ကပ်ကြတဲ့အခါမှာကလေးသင်ငယ်ဆိုင်ရာခွင့်ရေးအခြေခံကနေချစ်ကပ်ဖို့နိုင်ငံတော်အားလုံးအဖွဲ့တွေကိုတလေးတနက်စဉ်းစားလာအောင်လမ်းညွှန်ချက်ပေးခြင်းအပြင် Actually, much a manus chaha, Kabalum Sayan and Enganum Saya, a pian lego, Ciso, Pedimusura, Jama, Nolin Jabalu, Pio Tagabari. Believe against Saya, Queen, but the big Gula Tamgaya, two tandaman, Sin Kanza Yasuluci, no, Dipia than Arigo, Diga in Sayan Yadu Subari. And Arigado, Lidujinamu, Daja Vulima, Attach you Lanyan Saya, Yoga, Dre, Pipo Lanina. Yerujinamu, a two twin, the lady with a tanshinette, Tobi, Yashi Yega, Yichi party. Bido Yadiru, Bjornane, Daja Pipola, Yichi Yishana, Mukhamlu, Sanaika, Shabayaga, Ahara Chudre, Yoga with Chichara. Bido Dadu Pisiri, Pawinema, Bipi Seda, a two the pier, phone battery in a cha, Dadu bait in a Sata Siari. Being Giasene, Hanjapi Yunara. Dajab Pibola, Yoga Biari, Kuga, Jasin Larari. Dariga Piatanari, Pibare, Lu. Glading as I have Gula Tamaga, yet a two tantama seeing Kanzara Sumare. Akuso Uru Yadi, a young major, Monari, Yiji Rari, Milanari. Yadi Uru alone, you so are Rari, Pibola Wari. Natasa Chaman, Natasa Seti, Jar Lila Jaya. Yadi Uru so are Lagera Jar. Need I piana gully not lampa? Throw me that suit in air too. Oh, so quite sweep down, neat and yard, eh, look. Gula tamara sobody. Lamas says you don't do a neat donzema. Gully, the honest set donda, sweep down, neat and yard, medal. October Chowniga, Topian, get it. Gula tamar, grating a yamu pet, unisaka, pure body. What show Niarima, Muhoisha, Lare? Did they that regardy? Midazuriga, sweep young neat and yard a car, glaive ball, they are mushina body. Reason Kazaho ye tadu, sweep young neat and yin badaya, drunchin dead lepide, Laura Heliga, Akulu, pure body.
Displacement, whether it's short term or more protracted,
เบี้ยเนี่ยที่จะจ้องย่าได้คําตรุ้ยไอ้นี่เป็ดซี้ตัวราเสียอย่างอตายวงอแผ่คันลายย่าดาบ่หมอตรุ้ยชิคคะเนี่ยตรุ้ยส่งช่งตัวย่าราเลยมีย่าได้คําคลีฤาตรุ้ยมีบ่าฤาตรุ้ยก็ปิสุส่งช่างได้ตรุ้ยเนี่ยก้วยกว่าตัวจาเมดีตะคําลูกกุขันย่าได้อเนเนี่ยยินสั่นจ่ายย่าบ่าฤาคําหมอแผ่คันย่าดาไม่ต้องมาเตียลุกขันย่าดาอาจารย์แผ่คันย่าฤาจ้องย่าหน่ายมาฤา
ပြညာရေးတပိုင်းတစ်စားဖြစ်သွားမယ်ကျမရေးစောင်းဆောင်မှုမရတော့ဘူးဒီတော့ကာဝယ်ရေးတွေလည်းမထိုးရဘူးဆိုတော့ယောဂါတွေဖြစ်မဲ့ပေးလဲပို့ပြီးတော့ရှိလာပါတယ်ဒီပြဿနာတွေကကလေးတွေရဲ့ဘာခွင့်ရေးတွေကိုထိပါနိုင်မှာတလဲဝင်မျိုးသူကတော့အခုလိုဆက်ပြီးရှင်းပြပါတယ်အဲ့တော့တော်တော်
ICRC嘛，那都破表了，可以申了苦了个，把文件呢，什么表了不呢？把文件提改，那些来，肯定也write的哇，提改呢呢，所以，第二个申了苦了嘛嘛，就那路啊，第二问投票来的。古老他们啊，出他们也先看这个民办投票给的第一个可以的个咯，啊，但现在呢，不啊，碰票机他们可以，怎么也是要可以，老老的稍微内幕是要可以。
ကလေးတွေကစားမွေးနဲ့အပန်းဖြေမှုဆရာအခွင့်အရေးစတဲ့အခွင့်အရေးတွေဖြစ်ကြပါတယ်ကလေးတွေရဲ့အဲ့ဒီအခွင့်အရေးတွေမတိပါအောင်နိုင်ငံတော်အားသာပိုင်းအဖွဲ့အစည်းတွေမှာလည်းတာဝန်ရှိပါတယ်ဦးမျိုးသူကအခုလိုဆက်ပြီးပြောပါတယ်နောက်တစ်ပိုင်းကတော့ဒါကိုအကောင့်ထဲပေါ်တဲ့အခါမှာဘယ်လိုအကောင့်ထဲပေါ်မလဲကိုလမ်းညွှန်တာပေါ့နိုင်ငံတကာသဘောညီချက်လမ်းညွှန်တာပါအဲ့ဒီမှာအမှန်တကယ်စိတ ို့
စံကေတက်ဖြတ်တဲ့ဟာတွေပေါ့
အဲနောက်ဆက်တွဲပေါ့ environmental impact assessment ကိုလိုရမယ်ဆိုတဲ့ဟာမျိုး ပါလို့ပဲအခုဟာနိုင်ငံတိုင်းကလည်း children right investment မဖြစ်မနေလို့ရမယ်သူတို့ပါလို့လို့ even ကျွန်တော်တို့ရင်တော့ project ကြီးတွေစီမံကိန်းကြီးလို့လို့ EIA ကြီးလို့နေမှာအဲ့ဒါမှအထူးပြုပြီးတော့အဲ့တော့ကတော့ဗျာလူတွေထိခိုက်တယ်ဆိုတော့ခြုံပြီးတော့ကလေးတငယ်တွေတို့ပါတယ်တို့တော့ဒီရဲ့လိုအပ်ချက်ရဆိုရင် children right investment မဖြစ်မနေလို့ရမယ်ဆိုတော့စီနောင်မှုမျိုးတွေပါလာတယ်နောက်တစ်ခုကဒီလက်ရှိပြဋ္ဌာန်းချက်ကဒီနိုင်ငံတော်ကဆောင်းလို့တင်သွင်းလိုက်တဲ့ရာသီဥတုပြောင်းလဲခြင်းဆိုင်ရာကိစ္စရပ်တွေမှာရောကလေးတငယ်တွေရဲ့ consensus ပါလာကလေးတငယ်တွေရောဒါတွေကိုသဘောတူလားဆိုရဲလိုအပ်ချက်တွေပါလာတယ်ပေါ့ဗျာ
ဘုလားတမကရဲ့ထူးသဏ္ဍာန်မှာလည်းသူ့ရဲ့အစီအခံစာထဲမှာအခုလိုအကြံပြုထားတာကိုတွေ့ရပါတယ်ဒါတွေကတော့ပညာရေးကလေးတွေရဲ့ပညာရေးမှာသဘောပတ်ဝန်းကျင်ကိုလေးစားတမိုးထားရေးကျောင်းစာသင်ခန်းစာအပြင်တဘာဝထဲမှာတင်ယူနိုင်ရေးအစီအစဉ်တွေအစားတစ်ဖြစ်ဖြစ်စီစဉ်ဖို့လိုအပ်ပါတယ်လို့ဆိုပါတယ်။တရင်ချက်လက်ရယူနိုင်ရေးကလေးတွေသိလို့တဲ့တရင်ချက်လက်တွေရရှိနိုင်အောင်စီစဉ်ပေးထားပါမယ်။ကလေးတွေရဲ့အမြင်ကိုလေးစားရေးကလေးတွေပေါ်သက်ရောက်နိုင်တဲ့ဆုံးဖြတ်ချက်တွေကိုချတဲ့အခါမှာတဘာဝပတ်ဝန်းကျင်ဆိုင်ရာဆုံးဖြတ်ချက်တွေကိုချတဲ့အခါမှာကလေးတွေရဲ့အမြင်သဘောထားကိုတလေးတက်နဲ့ရယူရပါမယ်တဲ့။ပြီးရင်ကလေးတွေရဲ့တိုင်ကြားချက်တွေကိုတုံ့ပြန်ဖြေရှင်းရေးကလေးတွေမကျေနပ်ကြတာတွေနဲ့ပတ်သက်လို့သူတို့အဖြေရပိုင်ခွင့်နဲ့ဖြေရှင်းပေးရကိုလည်းအလေးထားကြပါမယ်လို့သူကပြောပါတယ်ပြီးတော့ကလေးတွေရဲ့လိင်တင်းညွမှုလူမျိုးဘာသာစွမ်းဆောင်ရည်တွေကိုမစင်စားပဲကလေးအလုံးကိုတန်းတူညီမျှအလေးထားဆက်ဆံဖို့လိုအပ်ပါတယ်အထူးသဖြင့်ဒီလိုဘောပဝင်းကြီးရောက်ထိခိုက်လွယ်တဲ့ကလေးတွေကတော့လူနည်းစုလူပြိုးတွေရောကလေးတွေနော်ပြီးတော့မတတ်မဆွမ်းကလေးတွေနော်နောက်ပြီးတော့ဖွဲ့ချဆက်ဆက်ခံနေရတဲ့လူဖွဲ့စည်းတဲ့ကလေးတွေကအထိခက်လွယ်တဲ့ကလေးတွေဖြစ်ကြပါတယ်ဒီချက်တွေကိုဥပဒေနဲ့ပြဋ္ဌာန်းထားတာစနစ်တွေထဲမှာထပ်ပင်းတာအစရှိတာတွေကိုလည်းလှုပ်ဆောင်ကြပါမယ်လို့အစီအခံစာကဆိုပါတယ်ခင်ဗျာဒီပတ်ဆွေးနွေးတင်ပြခဲ့သူကတော့ Oxford Tech ကအဲ့သူတည်ဒီဦးဝင်းမျိုးသူဖြစ်ပါတယ်။အချက်အလက်တွေရယူခဲ့တာကတော့ Children Environment and Policy နဲ့ကုလသမဂ္ဂသဘောပတ်ဝန်းကျင်ကာကွယ်ရေး UNEP ကအချက်အလက်တွေဖြစ်ကြပါတယ်။ကျွန်တော်တမောင်သားမှာ
ဥတမောင်သားစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်များ VOA ရဲ့အခုလိုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဘန်အကြံပြုစာတွေပေးဖို့လိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက bumbies@voanews.com ကိုရေးသားပေးဖို့နိုင်ပါတယ်ဗျ။ဒါမှမဟုတ်ရင်လည်း VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးဖို့နိုင်ပါတယ်။သတင်းရှင်တွေစီကရေးသားပေးဖို့ချက်တွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဗျ။မကြခင်မှာလည်း Israel Palestine အရှေ့အလယ်ပိုင်းပြည်ပခအကြောင်းတဆက်ထားတဲ့အာရှနိုင်ငံရေးအစီအစဉ်ဥရုယာဒီနဲ့အနာဂတ်ကမ္ဘာအကြောင်းနဲ့လည်းရာစိုက်ပျိုးရေးသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရှင်
VOA American တံမြမပိုင်းစီစဉ်ရဲ့2023ခုနှစ်အောက်တိုဘာ22ရက်တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥရုယာဒီအနာဂတ်ကမ္ဘာအစီအစဉ်လေယာစိုက်ပျိုးရေးအစီအစဉ်တွေမတင်ဆက်မီမှာ Israel Palestine နှစ်ပြည်တော်မူဝါဒနဲ့အရှေ့လယ်ပိုင်းပြည်ခအကြောင်းတင်ဆက်ထားတဲ့အာရှနိုင်ငံရေးနဲ့စတင်မှာပဲ။ပြင်းထန်တဲ့ Israel Hamas ပြည်ပခနဲ့နောက်ဆက်တွဲအခြေအနေတွေကအာရှဒေသတဝန်းဘလို့ရိုက်ခတ်မှုတွေရှိနေလဲဆိုတာနဲ့Palestine Israel နှစ်ပြည်တော်ပူးတွဲတည်ရှိရေးမူဝါဒအကြောင်းတွေကိုဒီတစ်ပတ်မှာကိုစုံမိုးကျော်ကတင်ပြထားပါတယ်ခင်ဗျာ
။အော်တိုဘာလ9ရက် Hamas က Israel ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူ1400လောက်သေဆုံးခဲ့ပြီး အစ္စရေးကဂါဇာဒေသကိုလက်တုံးပြန်တိုက်ခိုက်တာကြောင့်အော်တိုဝါလာ20ရင်းနေအထိသေဆုံးသူ4200လောက်ရှိသွားပြီဖြစ်ပါတယ်။ဟားမတ်စ်အဖွဲ့ဟာပါလက်စတိုင်းကိုကိုးစားမပြုကြောင်းနဲ့အစ္စရေးကိုကူညီသွားမှာဖြစ်ကြောင်းတမရဘိုင်ဒန်က19ရက်နေ့မင်းငွန်းထဲမှာပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပြဿနာကိုနှစ်ပြည်တော်တည်ရှိရေးမူအတိုင်းဆက်လက်ဖြေရှင်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ
်။ We cannot give up on a two-state solution. Israel and Palestinians equally
ကျွန်တော်တို့ဟာနှစ်ပြည်တော်တည်ရှိရေးမူကိုလက်လျှော့အရှုံးမပေးနိုင်ပါဘူး။အစ္စရေးနဲ့ပါလက်စတိုင်းအတူတကွညီညွညီမျှဂုဏ်သိက္ခာရှိစွာလုံခြုံအေးချမ်းစွာနေနိုင်ရပါမယ်
။ဒါအပြင်ပါလက်စတိုင်းရဲ့ဂုဏ်သိက္ခာနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုအမေရိကန်အနေနဲ့ထပ်မံအတည်ပြုပါတယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အစ္စရေးပါလက်စတိုင်းပြဿနာအတွက်နှစ်ပြည်တော်အတူတကွပူးတွဲတည်ရှိရေးမူကို1994ခုနှစ်မှာကုလသမဂ္ဂကချမှတ်ခဲ့ပါတယ်။ပါလက်စတိုင်းကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့အကျိုးကြောင့်အာဏာပိုင်တိုင်းပြည်အဖြစ်အသိအမှတ်ပြုခဲ့ပါတယ်။ပါလက်စတိုင်းလွတ်မြောက်ရေးအဖွဲ့ PLO နဲ့သဘောတူညီမှုရရှိခဲ့ပြီးပါလက်စတိုင်းအစိုးရဖွဲ့စည်းခဲ့ပါတယ်။အခုအခါ West Bank ဒေသမှာရှိပါတယ်။ဒါပေမဲ့လည်း Hamas အဖွဲ့ဟာနှစ်နိုင်ငံပူးတွဲတည်ရှိရေးမူကိုလက်မခံပါဘူး။1916ခုနှစ်ဗြိတိသျှတွေမဝင်ရောက်မီပါလက်စတိုင်းနဲ့အနောက်အာရှဒေသဟာတူရကီ Ottoman Empire လက်အောက်ခံဖြစ်ပါတယ်။1900ခုနှစ်လောက်ကတည်းကပါလက်စတိုင်းဒေသကိုဂျူးဝစ်ဘာသာဝင်တချို့ပြောင်းရွှေ့အခြေချတာရှိပါတယ်ဂျူးဝစ်ဘာသာဝင်တွေအတွက်နိုင်ငံတနိုင်ငံထူထောင်ဖို့စိတ်ကူးကို1896ခုနှစ်ကဩစတေးလျဟန်ဂေရီဂျူးသတင်းစာဆရာသီအိုဒိုဟေဇယ်ကဂျူးဝစ်စတိတ်ဂျူးဝစ်နိုင်ငံတော်ဆိုတဲ့စာအုပ်ကိုရေးသားတင်ပြခဲ့ပါတယ်ဥရောပတခွင်ဂျူးစန့်ကျင်ရေးမြစ်တမ်းတွေအတွက်ဂျူးဘာသာဝင်တွေကိုတနေရာရာမှာတိုင်းပြည်ထူထောင်ပေးလိုက်ရင်ဂျူးစမ်းကျင်မှုတွေလျော့ပါသွားမယ်လို့သူကယူဆခဲ့ပါတယ်။သူကိုယ်တိုင်ဥဆောင်ပြီးဂျူးနိုင်ငံထူထောင်ရေးလှုပ်ရှားမှုကိုစတင်ခဲ့ပါတယ်။အစောပိုင်းမှာဗြိတိသျှသိမ်းပိုက်ထားတဲ့အရှေ့အာဖရိကနဲ့တောင်အမေရိကဘက်ကတနေရာရာကိုစဉ်းစားခဲ့ပေမဲ့တီယိုဒိုဟေဇယ်တီဆုံးပြီးနောက်တစ်နှစ်1905ခုနှစ်မှာပါလက်စတိုင်းဒေသမှာပဲအစ္စရေးနိုင်ငံထူထောင်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့မှတ်တမ်းတချို့မှာဖော်ပြပါတယ်။1948ခုနှစ်မှာအစ္စရေးနိုင်ငံဖြစ်လာခဲ့ပါတယ်။အဲဒီနောက် Arab Israel စစ်ပွဲတွေအကြိမ်ကြိမ်ဖြစ်ခဲ့ပြီးဒီကနေ့အချိန်အနည်းအထိရောက်လာခဲ့တာပါ။အမေရိကန်နဲ့အနောက်တိုင်းနိုင်ငံအတော်များများကအစ္စရေးဘက်ကယက်တီကြပေမဲ့မွတ်စလင်နိုင်ငံအတော်များများကတော့အစ္စရေးရဲ့ဂါဇာဘုံးကျဲတိုက်ခိုက်မှုအပေါ်ကန့်ကွက်ဆန္ဒပြကြပါတယ်။အင်ဒိုနီးရှား၊မလေးရှား၊ဘင်္ဂလားဒေ့ချ်၊ပါကစ္စတန်၊အီရန်၊အီဂျစ်၊ဂျော်ဒန်၊တူရကီ၊တူနီးရှား၊ရေမန်၊လစ်ဘနွန်၊မော်ရိုကိုစတဲ့မွတ်စလင်နိုင်ငံတွေမှာထောင်ထဲတောင်းနဲ့ချီတဲ့သူတွေကအစ္စရေးရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဆန္ဒပြကြပါတယ်။အစ္စရေးကလုံခြုံရေးအတွက်ဆိုကပြီးခဲ့တဲ့ရက်ကတူရကီ၊ဂျော်ဒန်၊မော်ရိုကို၊ဘာရိန်းနိုင်ငံတွေကတန်တမန်တွေကိုပြန်လည်ယုံသိမ်းသွားခဲ့ပါတယ်။အချိန်တည်းမှာပဲအစ္စရေးကိုထောက်ခံအားပေးတဲ့အမေရိကန်ရဲ့စစ်တပ်တွေရှိရာအီရတ်နဲ့ဆီးရီးယားကစခန်းတွေကိုအီရန်ကြောတောက်နောက်ခံပေးထားတယ်လို့ယုံကြည်ရတဲ့အဖွဲ့တွေကဒရုန်းတွေရော့ကက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ဒါအပြင်ရေမင်နိုင်ငံမှာရှိတဲ့အီရန်ထောက်ပံ့ပေးထားတဲ့ဟူတီလက်နက်ကိုင်အဖွဲ့တွေကမစ်ဆိုင်းတွေဒရုန်းတွေနဲ့19ရက်နေ့ကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွေ့ပင်လယ်နီဒေသတွေကိုရောက်ရှိနေတဲ့အမေရိကန်စစ်တင်းဘောတွေကပစ်ချခဲ့ရပါတယ်။အစ္စရေးကိုရည်ရွယ်ပစ်ခတ်တယ်လို့ယူဆရပါတယ်။ဒါအပြင်လေဘနွန်နယ်စပ်မှာလည်းအပြန်အလှန်ပစ်ခတ်နေပြီးအီရန်ထောက်ပံ့ပေးထားတဲ့ဟစ်ဘိုလာအဖွဲ့ကမစ်ဆိုင်းဒုံးတွေရော့ကက်တွေနဲ့အစ္စရေးကိုပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ဒေသတွင်းစစ်ပွဲအဖြစ်ကျယ်ပြန့်သွားမှာကိုစိုးရိမ်နေကြပါတယ်။အစ္စရေးကအတင်းအထံဘုံကျဲတိုက်ခိုက်နေတဲ့ဂါဇာဒေသအတွင်းလူပေါင်း200,000ကျော်ပိတ်မိနေပါတယ်။အခုတည်းသောထွက်ပေါက်ဖြစ်တဲ့အီဂျစ်ကလည်းဒုက္ခသည်တွေကိုလက်မခံသလိုပါလက်စတိုင်းအရာသားတွေအတွက်အရေးပေါ်အခုအညီတွေဟာလည်းတောက်ကြနေအထိနေဆက်မှာစောင့်ဆိုင်းနေကြရပါတယ်။ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့အီဂျစ်နေဆက်အထိတွားရောက်ပြီးလမ်းဖွင့်ပေးဖို့မြစ်တာရက်ခံခဲ့ပါတယ
် So these trucks are not just trucks they are a lifeline
ဒီကားတွေဟာကုန်တွေကားတွေတသက်မဟုတ်ပါဘူးဒါတွေဟာလူတွေအသက်ဆက်နိုင်ဖို့အတွက်လိုအပ်တဲ့အသက်ငယ်ပစ္စည်းတွေပါ ဂါဇာဒေသကလူပေါင်းများစွာအတွက်တည်ရေးရှင်ရေးတမျှအရေးကြီးတဲ့အရာတွေပါ။
တောက်ကြာနေကပါလက်စတိုင်းတဲ့ကိုဝင်မဲ့အစားအစာတောက်ရည်နဲ့စီးဝါးတွေတင်ဆောင်ထားတဲ့ကုန်တင်ကအစီးရေ200ကျော်လောက်ရှိခဲ့ပြီးအဲ့ဒီထက်ကတဝက်ကျော်လောက်ဟာအီဂျစ်လာချမ်းနီအဖွဲ့ကဖြစ်ပြီးကြန်တာကနိုင်ငံတကာအခုအညီတွေဖြစ်ပါတယ်။ Israel တိုက်ခိုက်မှုကြောင့်ဂါဇာဒေသတွေကပါလက်စတိုင်းတပ်သားလောက်ဟာပုံမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးလူပေါင်း 14,000 လောက်လည်းဒဏ်ရာရရှိထားပါတယ်။အတော်များများဟာကုလသမဂ္ဂထောက်ပံ့ထားတဲ့နေရာတွေမှာခိုလုံနေရကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အကြီးအကဲမှာတင်ပြလိုက်ပါတယ
်။ကိုဇော်မိုးကျော်တင်ပြခဲ့တာပါဗျာ။အခုအစီအစဉ်တွေကို internet ဆာမျက်နှာ vamis.voanews.com နဲ့ VOA Vamis YouTube Facebook ဆာမျက်နှာတွေမှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရက်ချစ်ရှုနားဆင်နိုင်သလိုနောက်ပိုင်းမှာလည်းပြန်ပြီးတော့ချစ်ရှုနားဆင်နိုင်ပါတယ်မြ။ social media တွေမှာဝေဖန်အကြံပြုမှတ်ချက်တွေပေးကြဖို့လည်းဖိတ်ခေါ်ပါတယ်။ခုဆက်ပြီးလေယာစိုက်ပျိုးရေးသတင်းတွေကိုကြည့်အောင်ပါဗျာ။မြန်မာနိုင်ငံစပါးစိုက်ဒေတာတွေမှာမိုးများပြီးရိပ်သိမ်းချိန်ရောက်တော့မဲ့စပက်ခင်းအများအပြားရေမြုပ်လို့စပါးစိုက်တောင်သူတွေနစ်နာဆုံးရှုံးနေရပါတယ်။ဒီသတင်းပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးတက်ကြတယ်ဘယ်လိုရှိနေပါသလဲ။လေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်မြာ
။မင်္ဂလာပါလေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချင်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွချွနဲ့အတူကျွန်မမေစီဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးစီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့လေယာထွက်ကုန်ပြပတင်ပို့မှုဒေါ်လာ135တန်နီးပါးထိရော့ကျနေတဲ့ဆိုတဲ့သတင်းနဲ့စကြင်ပါရစေ။ခု2023-2024 ပတ်နှစ်နဲ့ပထမ6လအတွင်းမှာပြည်ပကိုလေယာထွက်ကုန်ပစ္စည်းတင်ပို့မှုရောင်းဝယ်ရာအရင်နှစ်ကာလတူကတည်းကအမေရိကန်ဒေါ်လာတန်135တသမ660တန်းလောက်ရော့ကျသွားတာပါ။ပြီးခဲ့တဲ့2022-2023ပတ်နှစ်6လအတွင်းကပြည်ပကိုလေယာထွက်ကုန်တင်ပို့မှုကနေအမေရိကန်ဒေါ်လာ 1.65 ဘီလီယံကျော်ရရှိခဲ့ပေမဲ့အခုနှစ်ဧပြီလ1ရက်နေ့ကလည်းစတေမာလကုံတီပြည်ပကိုလေယာထွက်ကုန်တင်ပို့မှုကနေအမေရိကန်ဒေါ်လာ 1.51 ဘီလီယံလောက်သာရရှိခဲ့တယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ်။စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းနိုင်ငံခြားငွေလဲနှုန်းမတည်ငြိမ်တာပို့ကုန်မူဝါဒတွေအကြခဏပြောင်းလဲတာပို့ကုန်ရငွေ50ရာခိုင်နှုန်းကိုဗဟုပန်တတ်မှတ်စည်းနဲ့လဲလှယ်နေရတာစတာတွေကြောင့်လေယာထွက်ကုန်တင်ပို့မှုရော့ကျလာရတာဖြစ်တယ်လို့ရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တဦးကသုံးသပ်ပါတယ်။မြန်မာနိုင်ငံကနေပြည်ပကိုစံစကွဲပဲမျိုးစုံပြောင်းထောပတ်ကြံတရက်ဖရဲရောဘာချင်းကွန်ဒီဝါဥ6ပြောင်းတကြားချက်တော်စတဲ့လေယာထွက်ကုန်နဲ့ရေထွက်ကုန်တွေကိုတင်ပို့နေတာဖြစ်ပါလေ
။တရုတ်နိုင်ငံကိုကျွန်းနွားရှင်တင်ပို့တာပြင်ဧကေသအနေနဲ့တင်ပို့နိုင်ဖို့ဆောင်ရွက်နေပါတယ်။တရုတ်နိုင်ငံကိုကျွန်းနွားရှင်တင်ပို့တာအပြင်ဧကအသားအနေနဲ့တင်ပို့နိုင်ဖို့တရုတ်နိုင်ငံအခောက်ခွန်အထွေထွေအုပ်ချုပ်မှုအာဏာပိုင်အဖွဲ့ GACC ကိုတင်ပြထားတယ်လို့မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါရယ်တင်ပို့လို့သူတွေအနေနဲ့ကျွန်းနွားတွေကိုစစ်ကောင်စီကတမတ်ထားတယ်ကျွန်းနွားယောဂကာကွယ်ရေးဆောင်မှသာမွေးမြူသွားရမှာဖြစ်တယ်လို့နေပြည်တော်ယောဂထိန်းချုပ်ရေးဌာနထံကလည်းထောက်ခံချက်တောင်းခံရမှာဖြစ်ပါတယ်လတ်တလုံးမှာတော့ယောဂကာကွယ်ရေးဆောင်နေရာကိုပုဂိုးတိုင်းဒေတာကြီးမင်းကြီးလာမျိုးနဲ့နေပြီးတော့ကောင်စီနေမြေအတွင်းမှာတက်မှတ်ထားတယ်လို့မွေးမြူရေးနဲ့ကုသရေးဦးစီးဌာနရဲ့တာဝန်ရှိသူတူကပြောပါတယ်။အဲ့ဒီဆောင်တွေကထွက်ရှိတဲ့အသားနဲ့နှုတ်ထွက်ပစ္စည်းတွေကိုဒါပြင်ပတင်ပို့ခွင့်ပြုသွားမှာဖြစ်ပြီးနိုင်ငံတကာအစ်စ်မိသားသက်ဆောင်တွေနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုတွေကိုလည်းဖိတ်ခေါ်သွားမယ်လို့ဆိုပါတယ်။
ဝချံဖန်စီစလိုက်ကြလို့ဝက်မွေးသူတွေဆုံးရှုံးမှုတွေနဲ့အခက်ကြုံနေရပါတယ်။အသားတူးဝက်မွေးမှုရေလုပ်ငန်းမှာဝချံဖန်စီတွေစတိုက်ကြဆင်းနေလို့ဝက်မွေးသူတွေအနေနဲ့အကျိုးမြတ်မရရှိရအဖြစ်ဆုံးရှုံးမှုတွေနဲ့ပါရင်ဆိုင်နေရတယ်လို့မွေးမှုရေလုပ်ငန်းသူတွေကပြောပါတယ်။နိုင်ငံရေးအခြေအနေမတည်ငြိမ်တာဝက်ရောဂါကြပြီးအသေးပြောက်များလာရေကြီးရေရှမ်းမှုစားလာတွေကြောင့်ရောင်းလိုအားများပြီးဝယ်လူသူနည်းတဲ့အခြေအနေကြောင့်ဈေးကွက်ထိုးကျသွားတာဖြစ်ပါတယ်။
အဲဒီအဓိကပေါ့နော်ဆိုတာကငါတောက်ဈေးနဲ့အစာဈေးကတားတက်တယ်ပေါ့ငါတောက်ဈေးနဲ့အစာဈေးကတက်ပြီးတော့ကျွန်တော်တကယ်မွေးသမားကတော့၄လောက်မွေးပြီးထုတ်နေဆိုတော့ကျွန်တော်အချိန်ကြာဈေးကတားကျသွားတယ်အခုဆိုရင်အခုဆိုရင်ဟိုဗာလေဈေးက တယ်လည်းတယ်လည်းမတူဘူးနော်အခုဒီမန်လေးမှာတော့ကျွန်တော်ဟိုဟာဆိုရင်8000ပဲပြည့်ရမှာ8000ဆိုရင်ကျတော့ကျွန်တော်ကဒီမိုင်းတော့ဒါဖြစ်နေဆိုတော့တော်တော်ဆုံးနေမှာအဆောတော်တော်ဆုံးနေပေါ့နော်ဆုံးနေတော့ဟိုဟာကျော်ဆုံးဒါထုတ်တဲ့ချိန်ရောက်ပြီပေါ့နော်ကျွန်တော်ထုတ်ရတော့မယ်ကျွန်တော်အစားလဲထပ်မကျွေးချင်တော့ထပ်ကျွေးဖို့ကျတော့ဘယ်လိုဖြစ်မလဲဆိုတော့ထပ်ကျွေးလေထပ်ဆုံးလို့ရှိတော့တယ်ကျတော့ညရဈေးနဲ့ထုတ်ဖို့ကျတော့လေကျော်ဆုံးကကြိုက်ပြန်ကောင်းဆုံးမထောက်လို့လည်းရတော့တဲ့အခြေအနေမျိုးထောက်တော့ထောက်ရမှာမဟုတ်ရယ်ကျော်စုအကောင်50တက်တော့ရင်းထားတာက330လောက်ရှိရပါတော့အခုတကယ်လည်း8000ကျင်းနဲ့ကျော်ပြန်ထောက်ပြီဆိုရင်300လောက်ပဲရမှာပါ300တော့ဒါမတိကြဘူးပေါ့
ပြီးခဲ့တဲ့မေလအတွင်းကဝက်ချံဖန်းစီတပိတ်တာကိုအမြင့်ဆုံး12500ကျက်လောက်ထိမြစ်တက်ခရကနေဇွန်လလောက်ကစပြီးဈေးတဖြည်းဖြည်းကျဆင်းလာတာဖြစ်ပါတယ်လက်ရှိမှာတော့ဒေတာလိုက်ဈေးနှုန်းကွာခြားမှုတွေရှိပေမဲ့အနည်းဆုံးတပိတ်တာကို9000ကျပ်ကနေအမြင့်ဆုံး9000ကျပ်ဈေးနဲ့သာရောင်းချနေရတာဖြစ်ပါတယ်။ဝက်ချံဖန်းစီကစက်တိုက်ထူးကြလာပေမဲ့ကြီးမှုရတဲ့ဇကွဲဖွဲ့နှုဖွဲ့ချံ point ပြောင်းစီးဝါနဲ့ဝက်သားပေါက်ဈေးနှုန်းတွေကအဆမတန်မြင့်တက်နေရကြောင်းအာဏာသိမ်းပြီးနောက်ပိုင်းဝက်မှုမှုတွေလုပ်ကင်သူတိုင်းအရှုံးနဲ့ရင်ဆိုင်နေရတယ်လို့ဝန်ယူသူတွေကဆိုပါတယ်။
အဝဲမွေးမြူလူအနေနဲ့တော့ဘယ်သူလဲဖြစ်ဖြစ်ခုနကအရှုံးသေးနဲ့အရှုံးကြီးပဲပြောတော့ရှုံးကြတာပဲလေဟိုဝက်တွေဝယ်တာတော့ဘူးလူဘယ်လိုပြောမလဲကုန်းစည်တိုင်းတွေကလည်းတို့အဝဲလက်တွေကလည်းပေါ့နော်ရေကြီးတာကသွားလာတာအဆင်ပြေဘူးဆိုရယ်ပေါ့နော်အကြောင်းပြချင်တယ်တို့ဈေးရတော့မှဟိုမိနစ်ကဆိုရင်ဒီချိန်မှာဆို9500လောက်ရှိတယ်ပေါ့နော်ခုလို9500လောက်နဲ့တောင်းရပဲဝယ်ချင်သူတိတ်ဟဲ့ပဲမရှိပဲနဲ့ရောင်းနေတယ်လူတွေအများကြီးဆိုကြပြင်းသေးဘူးဈေးထဲမှာရောင်းနေတဲ့ဈေးဆိုင်ပေါ့နော်ကျွန်တော်တို့စီမံရယ်ဝယ်တဲ့ဈေးလဲဆိုတော့တော်တော်ကွာလေးခါလာဝယ်မိုးတဲ့လူကလည်းမသူမဆိုရှုံးနေခုချင်းမှာအမြတ်ဆိုတာမရှိဘူးအရှုံးသေးရနဲ့အရှုံးများလာတဲ့နေလာပဲပေါ့ပေါ့နော်တကယ်ဆိုရင်ခုချင်းမှာဖြစ်နေတာဝက်စာသေးဘူးရောစာစာတွေပါလေဆိုမှလည်းဥမာ4500လောက်ရှိတဲ့အချိန်မှာဆိုရင်လည်းဝက်သားသေးက9500နဲ့1000ကျားမှာဒါရှိမှဝယ်မိုးတဲ့လူကအဆင်ပြေမှာလေမင်းကဒီဟိုရောစာစာ36500 9000ရှိတဲ့အချိန်မှာ9000လောက်ရှိတော့ကြမင်းကအဆင်ပြေတယ်ပေါ့နော်ဒီနေ့ကတော့ဘယ်ဝဲမိုးတဲ့သူပဲဖြစ်ဖြစ်အဆင်မပြေဘူးပွဲသားတွေလည်းကိုကရေကြီးတာကြောင်းပြတယ်ဟိုမှာထားတော့လမ်းမဆက်သူကြီးကားတွေပေါ့နော်သူတို့လည်းသူတို့ခက်ခဲတွေပေါ့နော်အဲဆိုတော့ဝက်ကအိတ်ဝဲသူတောင်မရှိဘူးအကုန်လုံးရှုံးနေတာပဲဘယ်လိုဆက်မွေးရမလဲဆိုတော့ရှုံးနေရည်တိလို့တောင်ခုလက်ရှိဝဲတွေတောင်အရှုံးခံပြီးရောင်းလာလေဟိုမှာကျွေးရင်ရှုံးမှာဆိုတာနေ့တိုင်းကျွေးရင်နေ့တိုင်းရှုံးနေရည်တိနေတာဆိုတော့ဆက်မွေးမယ်ဆိုရင်ဘေးအောင်မျောလင့်ကျင်တယ်ဟိုမှာဘသူကဈေးပဲကိုမျောလင့်ကျင်တယ်ဟိုမှာအစာသေးသေးပဲဆိုဘသူကထိန်းချောင်းပြီးမှလဲပေါ့နော်တိကြတဲ့အဖြေလည်းမရှိဘဲနဲ့တော့မွေးပါဘူးကျွန်တော်ကလမ်းမှာပါ
ဘဝတကောင်ရောင်းတန်းဝင်မှုဆိုရင်9လကျော်လောက်အချိန်ပေးရပြီးကုန်ကြစီ6သိန်းလောက်ကုန်ကြပါတယ်လက်တလုံးမှာတော့ဈေးကွက်ကမကမဖြစ်ပြီးအရှုံးပေါ်နေရကြောင်းမြို့ကြီးဆက်လုပ်လို့နေပါသွားတယ်လို့ဝက်မွေးမြူရဲ့လုက္ကိုင်းနေသူတွေကဆိုပါတယ
်အခုစပီအန်တိုဘာလာ7ရက်ကနေ18ရက်နေ့အထိဈေးကွက်အတွင်းအသေးချနိုင်ပြီဖြစ်သွားတယ်လေယာဉ်ထွက်ကုန်ဒီနေစီနော်တွေကိုပြောပြပေးချင်ပါတယ်ပြင်တွင်ပဲဈေးကွက်မှာပဲဆင်းကုန်ကြီးကတော့ပြင်ပတင်ပို့မှု AB ဈေးငိမ့်နေပြီမယ်မက်ပဲကတော့အမြင့်ဆုံးဈေးထဲမှာဆက်ရှိနေပါတယ်အောက်တိုဘာ18ရက်နေ့ရန်ကုန်ဈေးကွက်မှာပဲဆင်းကုန်ကြီးတန်းကိုငွေကျပ်3,400,000လောက်ပေါင်စီရှိနေပြီအဲ့ဒီပေါင်စီမှာငိမ့်နေခဲ့တာတင်းပတ်3ပတ်လောက်ရှိပြီဖြစ်ပါတယ်အီရီယာဘက်ကအဝေးအင်းနေတာကြောင့်ဈေးတည်ငြိမ်နေတာလို့ကုန်တယ်တွေကဆိုပါတယ်မပဲကတော့အိန္ဒိယရဲ့ပဲလိုအချင်းနဲ့ဝယ်လို့အားရကြောင့်အမြင့်ဆုံးဈေးထဲမှာဆက်ရှိနေပါတယ်။အောက်တိုဘာ19ရက်နေ့ကရန်ကုန်ဈေးကွက်မှာမပဲ FAQRC တည်တံပေါက်ဈေးက 26,500 ထိရောက်ရှိနေပြီးအရင်တစ်ပတ်ကထက်ချက်သိန်းဝန်းကျင်မြင့်တက်လာတာကိုတွေ့ရပါတယ
်။နှမ်းမျိုးစုဈေးကွက်မှာနှမ်းနှက်ကအတိအဝင်ရှိသလိုကုန်တယ်လည်းအဝယ်လိုက်နေပြီမဲ့တန်းဖြူနဲ့တန်းညူကတော့အယောင်းဝယ်နေပြီးဈေးကျဆင်းနေရလို့ကုန်တယ်တွေကပြောပါတယ်။အောက်တိုဘာ18ရက်မန္တလေးဈေးကွက်မှာနှက်နှက်စမုံ45ပိတ်တဝင်းတအိတ်ကို28,500ကနေ35,000ကျပ်ရှိပြီးတန်းဖြူဂျပန်ကတအိတ်ကို38,000ကနေ38,000ကျပ်၊တန်းဖြူယူရိုက35,000ကနေ36,500ကျပ်၊နှက်ညူကတော့တအိတ်ကို39,500ကျပ်အတီးတီးပေါင်းစီရှိနေပါတယ်။နှမ်းမျိုးစားလိုက်တဲ့အိတ်ကိုကြက်9000ကနေ1000ကျပ်ကြာဈေးပြန်ကျဆင်းလာပါလေ။ည
ီဘဲဆန်ဈေးတွေကတော့အယောင်းဝင်နေပြီးဈေးဆက်အေးနေပါလေ။ မန္တလေးစည်းကွယ်မှာအစွန်လုံဆန်းတပိတ်တာကို9900ကနေ6300ကျပ်လောက်ပေါက်သေးရှိနေပြီးတပတ်အတွင်း900ကနေ1000ကျပ်လောက်ဈေးပြင်ကျဆင်းသွားပါတယ် S1 season တပိတ်တာကို9400ကနေ9900ကျပ်လောက်ပေါက်သေးရှိနေပြီး400ကနေ600ကျပ်အနီလုံဆန်းကတပိတ်တာကို9500ကနေ9800ကျပ်လောက်ပေါက်သေးရှိနေပြီး1300ကနေ1900ကျပ်လောက်ထိဈေးပြင်ကျဆင်းလာတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
Farmer Times Media ကဝိုင်းတော်သားတွေတင်ဆက်ခဲ့တာပါဗျာအခုတော့အမိုက်သရေကောင်းတွေအကြောင်းကြည့်အောင်ပါဗျာထုတ်လုပ်မှုကနေစွန့်ပစ်တဲ့အထိပလတ်စတစ်တန်တရားတစ်ခုလုံးခြုံငုံနိုင်မိမဲ့ကုလသမဂ္ဂရဲ့သမိုင်းဝင်သဘောတူညီမှုတရရဖို့နီးကပ်လာချိန်မှာပဲကမ္ဘာနိုင်ငံတချို့မှာလည်းပလတ်စတစ်အမိုက်ကင်းစင်ရေးသိပညာပေးလုပ်ငန်းတွေလုပ်ကင်နေကြပါတယ်လူသားတွေအပါဝင်ကုန်းနေရည်နေတတဝမျိုးစိတ်ပေါင်းတန်းချီနေထိုင်ကြတဲ့ဇီဝကေဟစနစ်တွေဟာပလတ်စတစ်အမိုက်တွေကြောင့်ပျက်စီးရိုရင်းလာနေရတာပါဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
I see no objections. It is so decided.
တခါတော့ပလတ်စတစ်ညင်ညမ်းမှုတိုက်ဖြည့်ရေးနိုင်ငံဆောင်မဖြစ်မနေလိုက်နာကြမယ်။သဘောတူစာချုပ်တရက်ကိုရေးဆွဲအတည်ပြုကြဖို့2022ခုနှစ်သဘာဝပတ်ဝန်းကျင်ညီလာခံမှာနိုင်ငံဆောင်သဘောတူညီလိုက်ကြတဲ့အတန်းတွေပါ။ကမ္ဘာတစ်ဝှမ်းပလတ်စတစ်ညင်ညမ်းမှုဟာအချိန်ကြိုက်ဘုံတလုံးဖြစ်လာပြီလို့ပြည်သစ်သမ္မတအမန်နျူအယ်မက်ခရွန်ကလည်းဒီနေ့ကျင်းပတဲ့ညီလာခံမှာပြောဆိုသွားပါတယ်။ပလတ်စတစ်ထုတ်လုပ်မှုကနေစွန့်ပစ်တဲ့အထိပလတ်စတစ်တန်တရာတစ်ခုလုံးကိုခြုံငုံနိုင်မဲ့တမိုင်းဝင်သဘောတူညီမှုတရရရဲ့နိုင်ငံပေါင်း195နိုင်ငံတို့ပြည်သစ်နိုင်ငံပါရီမြို့ UNESCO ဌာနချုပ်မှကျင်းပတဲ့ဆွေးနွေးပွဲမှာပြည်သစ်သမ္မတကအဲဒီလိုပြောဆိုသွားတာပါ။ကဘာမြေတူရေတူနဲ့အစာအစာအပြင်တောက်ရေတွေထဲတယ်မကလူခန္ဓာကိုယ်ထဲအထိပလတ်စတစ်အမုံအမွားတွေရောက်လာနေတာပါဒီပြဿနာကိုဖြေရှင်းနိုင်ဖို့ကုလသမဂ္ဂကတိုင်ပင်ညှိနှိုင်းနေကြသလိုအရက်ဖက်အဖွဲ့အစည်းတွေဖက်ကလည်းသူတို့နည်းသူတို့ဟန်နဲ့ဆောင်ရနေကြတာဖြစ်ပါတယ်အမိုက်တို့ရဲ့တရေကောင်းများလို့နာမည်ရတဲ့ဆွစ်ဇာလန်အခြေစိုက် Trash Heroes အဖွဲ့ကဆိုးဝါးလာတဲ့အင်ဒိုနီးရှားနိုင်ငံရဲ့အမိုက်ပြဿနာကိုဝိုင်းဝန်းကူညီနေပါတယ်2023ခုနှစ်အတွင်းမှာပဲချက်ကတာမြို့ရဲ့အမိုက်ညဉ့်ညမ်းမှုအနေထားဟာကမ္ဘာထိပ်တန်းစီးမအချိန်ချင်းဖော်ပြခံရပါတယ
်ဒီအမိုက်ပုံကချက်ကတာမြို့တွေကလာတဲ့အမိုက်တွေကိုပဲလက်ခံထားတာပါတရက်အတွင်းဒီကိုပြန်မြရောက်လာတဲ့အမိုက်ကတန်ချိန်9000ကျော်ပါတယ
်လူရေထူထပ်လာတဲ့အင်ဒိုနီးရှားနိုင်ငံချက်ကတာမြို့ကထွက်လာသမျှအမိုက်တွေကိုစွန့်ပစ်ရာအမိုက်ကျင်းတွေမှာလည်းစွန့်ပစ်အမိုက်မျိုးစုံနဲ့မဆန့်လောက်အောင်ဖြစ်လာနေပါတယ်ဒါပေမဲ့လည်းအမိုက်တွေပြေလို့ရမယ်အခြားနေရာလည်းမရှိတဲ့အတွက်လက်ရှိအမိုက်ကြီးကြီးထဲမှာပဲမဖြစ်ဖြစ်တဲ့နည်းနဲ့အမိုက်တွေကိုတာဝန်ရှိသူတွေစီမံခန့်ခွဲနေရတာပါအရက်ဖက်အဖွဲ့အစည်းတချို့လည်းအများပြည်သူပိုင်းပန်းချန်တွေလမ်းတွေထဲအမိုက်တွေကိုလိုက်ကောက်ပြီးတော့အမိုက်ပြဿနာကိုပြည်သူတွေသတိပြုမိလာအောင်ဆောင်ရွက်နေပါတယ
်အမိုက်ကင်းစင်ရေလှုပ်ရှားမှုမှာကျမကအခုပထမဆုံးလာပြီးတော့ပူးပေါင်းတာပါပျော်စရာလည်းကောင်းပါတယ်ကျမတို့လောက်ကန်နေကြတာကိုလူတွေကလာပြီးတော့ဆက်စုကြပါတယ်။တချို့ကလည်းသူတို့ရဲ့အမိုက်တွေကိုလာပေးကြပါတယ်။ကျမကတော့ဒီလှုပ်ရှားမှုကိုသိပြီးတော့သဘောကျတာပါ။အပတ်စဉ်လာပြီးတော့ကုညီဖို့လည်းစဉ်းစားထားပါတယ်ရှင်
။သူတို့မိုက်ကောက်နိုင်တဲ့ပမာဏကသိမများပဲမယ်လေ။လူမှုအသင်းဝိုင်းကိုသိပညာပေးရရောက်တဲ့အတွက်ထိရောက်မှုကတော့သိများပါတယ်လို့လည်းမာရီယာကပြောပါတယ်။ဖွဲ့ကောင်းဆောင်ဂတ်စတီအာဒီတာမကအခုလိုပြောပါတယ်
။ကြည့်တာညာ8 banteng ini kalau sekilas itu kita lihat bersih sebenarnya
tapi 8 banteng panjang ji ko yodi ye ji lai yin taik ko tan shin ni thulo thin ya ba de da ba me anika twa ji lai yin do a mai di a mya ji twei ya ma ba lu twa lan ni ne chong nei cha ma a mai di ja ni ba de di ka ni ma ne nai wae law a twen ma de jano ro kaok khe de a mai ga kilo 20 law shi ba de panjang ne ma de ni lo a mai kaok ya ma so yin blaw taw mya lai ma le jano ro hlou sha mu ye yi man che ga a mai di lai kaok bo de khu de ma hpa ba u ဒီသူတွေကိုအတိပေးကျင်တာလဲပါပါတယ
်ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရသဘာဝပတ်ဝန်းကျင်နဲ့နစ်ဆင်ရောက်လာတဲ့ပလတ်စတစ်အမိုက်ကတန်ချိန်50တန်အထိရှိနေပြီးတော့ပင်လယ်ရေထူတွေရောက်လာတဲ့အမိုက်ကတော့တန်ချိန်73တန်အထိရှိပါတယ်ယင်းနေသဘာဝမျိုးစုံလို့လဲပလတ်စတစ်အမိုက်တွေပလတ်စတစ်ငါးဖန်ပိုက်တွေကြောင့်ထိခိုက်သေးကျနေကြတာပါအ
စရကတ်ရဘောဆမ်ပါတော့တိဒါဟီလန်အတတိဒါဒီရုစ်တာပေဒီ
အမိုက်တွေကိုလိုက်ကောက်ယူနေအဲ့ဒီအမိုက်တွေကလုံးဝပျောက်ွယ်သွားတာမဟုတ်ပါဘူးတကယ်တော့အမိုက်တွေကပင်လယ်သမုဒ္ဒရာတွေလိုနေရာမျိုးကိုရောက်သွားတာပါဒါကပြဿနာပါအ အမိုက်တွေပိတ်ဆို့လို့ရေကြီးရေရှမ်းတာမျိုးဖြစ်နိုင်တယ်လို့အမိုက်တွေနဲ့ပင်လယ်ရေတုညဉ့်ညမ်းပြီးငါးဖန်သမားတွေရဲ့ဘဝရှင်သန်ရက်တည်ရေးကိုလည်းထိခိုက်စေနိုင်ပါတယ်လူတွေအနေနဲ့အမိုက်နဲအောင်ဆောင်ရွက်ကြဖို့အမိုက်သိမ့်မထွက်တဲ့အကျင့်မျိုးကျင့်ကြံကြဖို့ Trash Hero ကတိုက်တွန်းနေပါတယ်
ပလတ်စတစ်အမုံအမွားတွေဟာလည်းမြေစီလွှာတွေထဲကနေအစာအတောက်တွေနဲ့တောက်သုံးရည်တွေထဲအထိကိုနေစဉ်ရောက်လာနေတာပါ။ဒါကြောင့်လဲပလတ်စတစ်အမိုက်ပြဿနာမူလစစ်မြစ်ကိုအဖြေရှာဖို့နိုင်ငံဆောင်ကြိုးပမ်းနေတာလည်းဖြစ်ပါတယ်။စွန့်ပစ်ပလတ်စတစ်အမိုက်တွေကိုမီးရှို့ဖျက်ဆီးပြန်ရင်လဲလေထုညဉ့်ညမ်းစေသလိုလူ့ကျန်းမာရေးကိုပါထိခိုက်စေပါတယ်။ဒါကြောင့်ပလတ်စတစ်ကိုမဖြစ်မနေသုံးဖို့လိုအပ်တဲ့နေရာတွေမှာအသုံးပြုကြဖို့တတ်နိုင်ရင်လျှော့ချကြဖို့ပြန်လည်အသုံးပြုဖို့ပြန်လဲတီထွင်အတုံးချဖို့နဲ့အတုံးတဲ့မဲ့နေရာတွေကိုပြန်ပြီးပေးပို့ဖို့နဲ့အတုံးပြုတ်ဖို့မလိုရင်လဲပလတ်စတစ်ကိုညှင်းပယ်ဖို့ဆိုပြီးတော့နီလန်ငါးသွယ်နဲ့လိုက်ပါဆောင်ရွက်ဖို့လဲပညာရှင်တွေတိုက်တွန်းနေတာပါမြန်မာနိုင်ငံမှာလဲစစ်အာဏာမသိမ်းခင်တုန်းကတော့ပလတ်စတစ်နဲ့သဘာဝပတ်ဝန်းကျင်ကိစ္စရပ်တွေကိုနိုင်ငံတော်အားထုတ်ကြိုးပမ်းဆောင်ရွက်ခဲ့ကြပေမဲ့လဲလက်ရှိမှာတော့နိုင်ငံရေးအခြေအနေတွေကြောင့်သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေနောက်တန်းရောက်ကုန်ပါတယ်တဘာဝပဝန်းကျင်ညီလာခံမှာတော့နိုင်ငံဆောင်မဖြစ်မနေလိုက်နာကြရမယ်ပလတ်စတစ်ညဉ့်ညမ်းမှုတိုက်ဖျက်ရေးသဘောတူညီမှုတရက်ကို2024နှစ်ကုန်ပိုင်းလောက်မှာအတည်ပြုလက်မှတ်ရေးထိုးနိုင်ဖို့2022ခုနှစ်ဖေဖော်ဝါရီလမှာပဲကုလသမဂ္ဂကတညီတညွတ်တဲ့သဘောတူညီခဲ့ကြတာပါပလတ်စတစ်အမိုက်ပြဿနာကိုကမ္ဘာနိုင်ငံတွေနောက်ဆုံးကင်တွယ်ဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အပေါ်သဘာဝပဝန်းကျင်အရေးတက်ကြွလှုပ်ရှားတဲ့အဖွဲ့အစည်းတွေဘက်ကအကောင်းမြင်မျှော်လင့်ထားကြပေမဲ့လည်းပလတ်စတစ်ပစ္စည်းထုတ်လုပ်မှုတွေမလျှော့ချနိုင်မှာကိုတော့စိုးရိမ်နေကြဆဲဖြစ်ပါတယ်။ကျမနန်းလာပ
ါ။နန်းလောင်တက်ဆက်ခဲ့တဲ့ဥဒုရာသီနဲ့နာဂတ်ကဘာအစည်းအဝေးမှာ VOA American တန်ကထုတ်လွှင့်တဲ့အစည်းအဝေးနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဒါမှမဟုတ်မင်းတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လို့ရတဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bummy.voanews.com ဖြစ်ပါတယ်ဗျ။အခုကြမ်းနေသေးတဲ့အချိန်တော်တွင်မှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတစ်စက်တည်းပြောပြပါမယ်ခင်ဗျာ။ဣသရေလဟာမတ်စ်ကြားအကြမ်းဖက်ပဋိပက္ခတွေရပ်တန့်ရေးအဖြေရှာဖို့အတွက်အီဂျစ်နိုင်ငံကအရှင်ဖြစ်လက်ခံကျင်းပတဲ့ကိုင်ရိုမြို့တော်ထိပ်သီးဆွေးနွေးပွဲဟာစနေနေ့ကသဘောတူညီချက်တစုံတရာမရရှိပဲအဆုံးသတ်သွားပါတယ်။ဒီဆွေးနွေးပွဲကိုဣသရေလနဲ့အမေရိကန်အကြီးတန်းအရာရှိတွေမတက်ရောက်ခဲ့ပါဘူး။ဂါဇာမှာဣသရေလရဲ့ဘုံကျဲတိုက်ခိုက်မှုတွေကိုအာရဗ်နိုင်ငံခေါင်းဆောင်တွေကရှုံချကြပြီးအနောက်နိုင်ငံအများစုကတော့အရက်သားတွေကိုကာကွယ်ပေးဖို့အဓိကပြောဆိုခဲ့ကြပါတယ်။တပြိုင်တည်းမှာပဲဂါဇာကမ်းမြောင်ဒေသကိုအစ္စရေးကဘုံကျဲတိုက်ခိုက်နေတာတွေရပ်တန့်ဖို့တောင်းဆိုပြီးပါလက်စတိုင်းသားတွေနဲ့အတူရပ်တည်ကြောင်းပြတ်သားတဲ့လူမှုစုဝေးဆနပြပွဲတွေကမ္ဘာနိုင်ငံအတော်များများမှာဒီအပိုင်းဇက်တိုက်ကျင်းပနေကြပါလေ။လန်ဒန်မြို့ကအထင်ကြီးက Marble Arch မော်ဦးကြီးရှေ့မှာစနေနေ့ကလူတသိန်းကျော်စုဝေးခဲ့ကြသလိုဩစတြေးလျနိုင်ငံ Sydney မြို့လယ်မှာလည်းစနေနေ့ကလူတွေထောင်ထဲချီချီတက်ဆနပြခဲ့ကြပါလေ။အလားတူ Italy, Spain, Germany,Turkey စတဲ့ဥရောပကမြို့ကြီးတွေမှာအပြင်အာဖရိကအာရှနဲ့အရှေ့အလယ်ပိုင်းဒေသကနိုင်ငံတွေမှာလည်းဆနပြပွဲတွေပေါ်ပေါက်ခဲ့ကြပါတယ်။ Israel နိုင်ငံ Tel Aviv မြို့မှာလည်းစနေနေ့ညနေပိုင်းကကာဝေးဝန်ကြီးဌာနရှေ့မှာ Tel Aviv မြို့ကန်ယာနက်ချီစုဝေးခဲ့ကြပြီးနှစ်ဖက်အပြစ်ခတ်ရက်စဲဖို့နဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်ကဂါဇာကိုပြန်ပြီးဆွဲခေါ်ဆောင်ခံခဲ့ရသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုဆနပြခဲ့ကြပါတယ်။တခါဂါဇာဒေသအတွက်အရေးကြီးလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပါတဲ့ကုန်တင်ကားအစီး20ဂါဇာဒေသထဲဝေရောက်ခွင့်ရသွားတာပေါ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြိုဆိုလိုက်ပါတယ်ဂါဇာဒေသထဲကိုအစားအသောက်နဲ့ဆေးဝါးတွေပထမဆုံးချိန်ပေးပို့ခွင့်ရတာလည်းဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်ထိတ်တန့်သတင်းအချင်းချင်းတွေကတလောက်ပါပဲအခုမနက်ခင်းအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်မှုကျော်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ Morris CottomaVOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့ဒီအစီအစဉ်တွေကို VOA Internet burmese.voanews.com မှာလည်းအချိန်မြေပြန်လည်ဖတ်ရှုကြည့်ရှုနိုင်ပါတယ်ဗျာဒီကနေ့နဲ့အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်ဗျာ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်ဗျာ Social Media တွေပေါ်မှာလည်းမှတ်ချက်ပြုနိုင်ပါတယ်VOA America အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာတော်တာရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းတောကခတ်သိမ်းရှင်းနေပြီးကျန်းမာရွှင်လန်းကြပါစေခင်ဗျာကျွန်တော်ကနေညာရေးပါ